of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ April 16ရက်ကြာတာပိုင်းညပကြံအတက်ညအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါတယ်။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးဒီနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကပ်ရောဂါကြောင့်ကမ္ဘာတစ်ဝှမ်းစီးပွားရေးလုပ်ငန်းတွေဆိုင်းထားရချိန်မှာအစိုးရရဲ့အနေနဲ့စီးပွားရေးကိုဘယ်တော့ပြန်လည်လည်ပတ်နိုင်မလဲလူတွေဘယ်တော့ပုံမှန်အတိုင်းသွားလာနိုင်မလဲဆိုတဲ့မေးခွန်းတွေနဲ့ရင်ဆိုင်နေကြရပါတယ် EU ဥရောပတမကဝင်နိုင်ငံတချို့မှာကျောင်းတချို့ပြန်ဖွင့်နိုင်ဖို့အစီအစဉ်တွေလုပ်ခဲ့ပြီးတဲ့နောက်ဂျာမနီနိုင်ငံမှာကျောင်းတချို့ကိုမေလ၄ရက်နေ့မှာပြန်ဖွင့်ခွင့်ပြုဖို့ဝန်ကြီးချုပ်အန်ဂလာမာကယ်ကစီစဉ်နေပါတယ်ဈေးဆိုင်တချို့ကိုလည်းရှေ့သတင်းပတ်ပြန်ဖွင့်မယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ် American သမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံစီးပွားရေးကိုပြန်ဆနိုင်ဖို့တိုက်တိုက်တွန်းတွန်းပြောနေပါတယ်။စီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးလမ်းညွှန်ချက်တစ်တွေကိုဒီကနေ့ကြာတာပိုင်းနေ့မှာသမ္မတထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။ချက်မရေးဆိုင်ရာတာဝန်ရှိသူတွေကတော့ကန့်သတ်ချက်တွေကိုမေလဇန်ပိုင်းဖယ်ရှားမယ်ဆိုရင်တိတ်ဆောလွန်းတယ်လို့ပြောနေကြပါတယ်။စီးပွားရေးလုပ်ငန်းတွေပြန်ဖွင့်မဖွင့်ဆိုတဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့ပြည်내အုပ်ချုပ်ရေးမှုတွေပေါ်မှာမူတည်ပါတယ်။ကနေဒါနိုင်ငံမှာတော့ယောဂထိန်းချုပ်နိုင်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တွေဖြည့်ချော့ပေးဖို့အသင့်မဖြစ်သေးဘူးလို့ဝန်ကြီးချုပ် Justin Trudeau ကပြောခဲ့ပြီးကနေဒါလူမျိုးတွေသတင်းပတ်ပိုင်းလောက်တီးခံဆောင်ပေးကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။အမေရိကန်အစိုးရအကြီးအကဲယာတုနေရာတွေအတွက်သမ္မတရွေးချယ်ထားသူတွေကိုလွှတ်တော်အမတ်တွေကအတိမပြုသေးတာကြောင့်လွှတ်တော်ကိုဆိုင်းချမယ်လို့သမ္မတဒေါ်နယ်ထရမ့်ကချိန်ချောင်းနေပါတယ်။လွှတ်တော်ကအတိမပြုပေးသေးသူတွေထဲမှာ VOA သတင်းဌာနကိုကြီးကြပ်ရမယ့်သူလည်းပါဝင်ပါတယ်။ American ဖွဲ့စည်းပုံပြဋ္ဌာန်းချက်အမှတ်1မှာထူးခြားတဲ့အခြေအနေမျိုးဆိုရင်လွှတ်တော်တရက်ထဲကိုဖြစ်စီ၂ရက်လုံးကိုဖြစ်စီတမရကစိုင်းထား권ရှိတယ်ဆိုတာကိုရည်ညွှန်းပြီးတော့သူ့မှာလုတ်ပိုင်권ခိုင်ခိုင်မာမာရှိတယ်လို့တမရ Trump ကပုတ်ထုံးနေတုန်းကပြောကြားခဲ့ပါတယ်။အထက်လွှတ်တော်အနေနဲ့တာဝန်ရှိတဲ့အတိုင်းသူရွေးချယ်ထားသူတွေကိုအတိပြုသင့်မသင့်မဲခွဲဆုံးဖြတ်ရင်ဖြတ်ဒါမှမဟုတ်ရင်တော့လွှတ်တော်နားထားခြင်းသမရအနေနဲ့အလုတ်ခတ်နိုင်အောင်လို့လွှတ်တော်ကိုဆိုင်းထားမယ်လို့ပြောကြားခဲ့တာပါအရင် Broadcasting Board of Governors လို့ခေါ်ခဲ့ပြီးတော့တီးခြားလွတ်လပ်တဲ့ US Agency for Global Media ကိုကြီးကြပ်ဖို့အတွက်မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Beck ကိုသမ္မတ Trump ကရွေးချယ်ထားပါတယ်။ VOA သတင်းဌာနဟာ US Agency for Global Media အောက်ကသတင်းဌာနတစ်ခုဖြစ်ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့ဆယ်နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်နေသူ85ယောက်ရှိပါတယ်။အမျိုးသားကျန်းမာရေးတပ်ခွဲဌာနမှ April 16ရက်ဒီကနေ့လောလောဆယ်အထိတပ်ခွဲနမူနာစစ်ခဲ့သူ282ယောက်ထဲက11ယောက်မှာ COVID-19 ရောဂါပိုတွေ့ရှိခဲ့တာပါ။ဒီထဲမှာဒီရန်ကုန်တိုင်းပဟန်းမြို့နယ်မှာနေသူအသက်43နှစ်အရွယ်အမျိုးသားနဲ့ဒဂုံမြို့သစ်တောင်ပိုင်းမှာနေသူအသက်89နှစ်အရွယ်အမျိုးသားတို့ဟာရောဂါပိုးရှိတယ်လို့အတည်ပြုထားသူတွေနဲ့ထိတွေ့မှုမရှိသလိုပြပခီးသွားထားတဲ့ရာဇဝင်လည်းမရှိကြပါဘူးအခုချိန်အထိမြန်မာနိုင်ငံမှာ COVID-19 ရောဂါဓာတ်ခွဲအတည်ပြုလူနာ85ယောက်သေဆုံးသူ4ယောက်နဲ့ပြန်လည်နေကောင်းသူ2ယောက်ရှိပါတယ်တချိန်တည်းမှာပဲ COVID-19 ရောဂါပိုးကူးနေသူနေထိုင်တဲ့လမ်းတွေကိုအာဏာပိုင်တွေကအဝင်အထွက်တားမြစ်တာတွေလုပ်နေပါတယ်COVID-19 ကပ်ရောဂါဖြစ်နေချိန်ရွှေဈေး9နှစ်အတွင်းမှာအမြင့်ဆုံးတက်နေတဲ့ထိုင်းနိုင်ငံကရွှေဆိုင်တွေရှိမှာရွှေရောင်းဖို့ဒီကနေ့လဲတန်းစီဆောင်ရတဲ့အထီးဖြစ်ခဲ့ကြပါတယ်။အင်္ဂါနေ့တုန်းကရွှေဈေးတအောင်စကိုဒေါ်လာ1930ကျော်အထိတက်ခဲ့ပြီးတဲ့နောက်အခုလိုမျိုးထိုင်းလူမျိုးတွေအလူအယက်ရွှေတွေထုတ်ရောင်းနေကြတာဖြစ်ပါတယ်။လူတွေအနေနဲ့ဖြည်းဖြည်းချင်းစီရောင်းကြဖို့ဝန်ကြီးချုပ်ပရယုတ်ချန်အိုချာကပုတ်ထုံးနေတုန်းကတိုက်တွန်းခဲ့ပါတယ်။ရွှေရောင်းသူတွေများနေတာကြောင့်ပြန်ဝယ်ဖို့ငွေနှဲလာနေပြီလို့ဆိုင်ရှင်တွေကပြောနေကြပါတယ်။လောလောဆယ်လင်းရင်အသွားလာကန့်သတ်ချက်တွေအပြင်ဈေးကွက်တွေပိတ်နေတာလူစုလူဝေးမလုပ်ရကန့်သတ်ချက်တွေကြောင့်တခြားနိုင်ငံတွေကရွှေပြန်ဝယ်မဲ့သူတွေကိုရောင်းလို့မရတဲ့အခက်အခဲဖြစ်နေတယ်လို့ရွှေဆိုင်ပိုင်ရှင်တွေကပြောကြပါတယ်။လက်ရှိ COVID-19 ကပ်ရောဂါကြောင့်ဝင်ငွေထိခိုက်နေကြတဲ့ထိုင်းမိသားစုတွေကအသုံးစရိတ်လိုအပ်တာကြောင့်ဝင်ငွေအတွက်အခုလိုရွှေတွေထုတ်ရောင်းရတာဖြစ်တယ်လို့တချို့ကပြောပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီအမေရိကန်တန်ကနေဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ပြောပြပေးသွားပါမယ်။အမေရိကန်ပြည်ထောင်စုမှဖိခဲ့တဲ့သတင်းပတ်တွေအတွင်းကလူသန်းနဲ့ချီအလုလက်မဲ့အကျိုးခံစား권ကိုရှောက်ထားခဲ့တာကြောင့်အလုလက်မဲ့အကျိုးခံစား권ကိုရှောက်ထားသူဥယျပိုများလာပြီးကိုရိုနာဗိုင်းရပること့စ်ကြောင့်ကြာဆင်းနေတဲ့စီးပွားရေးကိုပိုပြီးတော့ထိခိုက်လာစေခဲ့ပါတယ်။အမေရိကန်မှာဖိခဲ့တဲ့လတွေအတွင်းအလုလက်မဲ့အကျိုးခံစား권ကိုရှောက်ထားတာဟာတန်း20ကျော်ရှိပါတယ်။အမေရိကန်ရဲ့စက်ရုံတွေကနေထုတ်လုပ်တဲ့ကုန်ပစ္စည်းရောင်းချမှုပမာဏဟာပြီးခဲ့တဲ့မတ်လကစံချိန်တင်လောက်အောင်ကျဆင်းခဲ့ပြီးဒါဟာ1946ခုနှစ်နောက်ပိုင်းမှာအကြီးအမားဆုံးကျဆင်းခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့စီးပွားရေးဟာပထမ3လမှာတည်းအကြီးအကျယ်ကျဆင်းခဲ့ပြီးဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးကျဆင်းခဲ့တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအာရှဘက်မှာတော့စီးပွားရေးစုရှယ်ယာဈေးကွက်တွေဟာဒီကနေ့မှအတက်ဖက်ကိုဦးတည်လာနေပါတယ်။ဩစတြေးလျက S&P စုရှယ်ယာဈေးကွက်က 3.500 ခန့်လုံးတက်လာခဲ့ပြီးဟောင်ကောင်၊ရှန်ဟိုင်းနဲ့မွန်ဘိုင်းစုရှယ်ယာဈေးတွေလည်းတက်ခဲ့သလိုအမေရိကန်စုရှယ်ယာဈေးတွေလည်းမနေ့ကအတက်နဲ့ပိတ်ခဲ့ပါတယ်ခင်ဗျာ။ကမ္ဘာစီးပွားရေးဟာစိုးရိမ်စရာခေါင်းလောင်းအောင်ကိုကျဆင်းလာနေတယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာစီးပွားရေးဟာဆယ်စုနှစ်တွေအတွင်းတစ်ခါမှမကြုံဘူးလို့အောင်ကိုကျဆင်းမဲ့အရေးလက္ခဏာတွေပြနေတယ်လို့ဆိုပါတယ်။ကမ္ဘာစီးပွားရေးဟာအခုနှစ်အတွင်းမှာ300ခိုင်နှုန်းလောက်အထိကျဆင်းနိုင်တယ်လို့ IMF ကမနေ့ကခန့်မှန်းပါတယ်။2009ခုနှစ်ကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုကြီးဖြစ်ခဲ့တော့ကစီးပွားရေးကျဆင်းမှုဟာ 3.1 ခိုင်နှုန်းသာရှိခဲ့တာကြောင့်အခုတစ်ချိန်ကအဲ့တုန်းကထက်အဆ30%လောက်ဆိုးနိုင်တယ်လို့ဆိုထားပါတယ်။ IMF ကအခုလိုခန့်မှန်းလိုက်တာကြောင့်လွန်ခဲ့တဲ့3လကခန့်မှန်းချက်နဲ့တော့လုံးဝကိုစန့်ကျင်ဘက်ဖြစ်နေပါတယ်။အဲ့တုန်းကတော့ကမ္ဘာစီးပွားရေးဟာအခုနှစ်မှာ 3.3 ခိုင်နှုန်းတက်မယ်ဆိုပြီးတော့ IMF ကခန့်မှန်းထားတာဖြစ်ပါတယ်။ဒါပြင်အမေရိကန်ကနေပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေဟာလည်းအတိုင်းအတာတစ်ခုထိလောက်ပဲရှိတယ်လို့ကြေညာသူတွေကပြောပါတယ်။လက်ရှိစီးပွားရေးပြဿနာက1930ပြည်လုံးနဲ့စီးပွားရေးပြက်ကပ်ကာလဒီနောက်ပိုင်းမှာအဆိုးအဝါဆုံးဖြစ်တယ်လို့နိုင်ငံကငွေကြေးရံပုံငွေအဖွဲ့အကြီးအကဲ G-Deck Nuts ကပြောပါတယ်။ပြည်ပကငွေကြေးထောက်ပံ့တွေပေါ်မိခိုနေရတဲ့နိုင်ငံတွေမှာတော့အခုစီးပွားရေးပြဿနာရဲ့အကျိုးဆက်တွေကအလွန်ကိုဆိုးဆိုးဝါးဝါးဖြစ်နေတယ်လို့သူကဆက်ပြောပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ပါလီမန်ရွေးကောက်ပွဲတွေမှာတော့လက်ရှိသမ္မတမွန်ဂျေအင်းရဲ့အနာရပါတီကအမတ်နေရာအများစုကိုအနိုင်ရသွားခဲ့ပါတယ်။ဒီကနေ့ပေါ်ထွက်လာတဲ့ရွေးကောက်ပွဲရလဒ်တွေမှာတော့လက်ရှိသမ္မတရဲ့အနာရပါတီဟာမဲရီအတွက်အပြတ်အသတ်နဲ့အနိုင်ရခဲ့တာပါ။ဒါဟာတောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တာကြောင့်အခုလိုအနိုင်ရတာဖြစ်တယ်လို့လည်းပြောနေကြပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ရွေးကောက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြီးဖြစ်ပွားပြီးတဲ့နောက်ကမ္ဘာပေါ်မှာတနိုင်ငံလုံးအတိုင်းအတာနဲ့ပထမဆုံးကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။မဲပေးတဲ့နေရာမှာမဲဆန္ဒရှင်တွေဘေးကင်းလုံခြုံမှုရှိစေဖို့အတွက်နိုင်ငံတော်ဝန်ကမဲယုံ14,000ကျော်ကိုအနာဘိုင်းတွေဘက်ကပိုးသက်ဆေးဖြန့်တာတွေပါဝင်ဘေးကင်းလုံခြုံမှုရှိအောင်တည်ထောင်လုပ်ခဲ့ပြီးတော့မဲပေးသူတွေအနေနဲ့လည်းနှာခေါင်းစည်းများတစ်ဖုံးတွေကိုတက်ရသလိုကိုပူချိန်တိုင်းတာတွေလက်အိတ်ဆွတ်တာတွေပိုးသက်ထားတဲ့လက်ဆေးတွေကိုတုံးခဲ့ကြပြီးတော့တယောက်နဲ့တယောက်လည်းခက်ခော်ခွာတန်းစီပြီးတော့မဲပေးခဲ့ကြတာဖြစ်ပါတယ်။မနေ့ကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲကိုမဲပေးနိုင်သူအရေအတွက် 66.2% ခန့်လုံးမဲပေးခဲ့ကြပြီးတော့ဒါဟာ1992ရွေးကောက်ပွဲနောက်ပိုင်းမှာအများဆုံးမဲပေးတာဖြစ်တယ်လို့တောင်ကိုရီးယားရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူလူနာ2,800လဲမဲယုံတွေမှာတီးတန့်မဲပေးတာဒါမှမဟုတ်စားလိုက်ကနေမဲပေးတာတွေလုပ်ခဲ့ပြီးတော့မဲယုံပိတ်ပြီးတဲ့နောက်မှာတော့တီးတန့်ခွဲနေနေရတဲ့သူ13,000ကျော်လဲမဲပေးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာအရေးပါတဲ့နိုင်ငံတော်အားလက်ရက်တည်းရဲ့ဖြစ်တဲ့ Kim Il-sung နဲ့အခမ်းအနားကိုတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un မတက်ရောက်ခဲ့ပါဘူး။လက်ရှိမြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ဖြစ်တဲ့ Kim Jong-un ရဲ့အဖိုးဖြစ်သူ Kim Il-sung ဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့သူတူဖြစ်ပြီးတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့မွေးနေ့ဖြစ်တဲ့ April 15ရက်နေ့ကိုနိုင်ငံတော်အားလက်ရက်အဖြစ်သတ်မှတ်ပြီးတော့နှစ်တိုင်းဂုဏ်ပြုကြတာဖြစ်ပါတယ်။ဒါပေမဲ့မနေ့ကမြောက်ကိုရီးယားအစိုးရပိုင်းမီဒီယာတွေကနေပြသတဲ့အခမ်းအနားတွေအတွင်းမှာတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ဟာပုံမှန်တက်ရောက်နေကြအတိုင်းအခမ်းအနားကိုတက်ရောက်တာကိုမတွေ့ခဲ့ရပါဘူး။ဒါပေမဲ့လည်းအခုလိုမတက်ရောက်တာဟာကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်နေနိုင်တယ်လို့တချို့အကဲခတ်တွေကတော့ခန့်မှန်းနေကြပါတယ်ခင်ဗျာ။ဒီလိုအမေရိကန်တန်ကနေ6:00နေ့ညပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ COVID-19 ထပ်တိုးလူနာတွေထဲကပြပခီးသွားရာဇဝင်မရှိသလိုယောဂဖြစ်ပွားနေသူနဲ့လည်းထိတွေ့မှုမရှိထားပဲ COVID ယောဂဖြစ်လာသူ2ဦးရဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနေ့10:00ထုတ်ပြန်ချက်ထဲမှာတခွဲတီပြူလူနာ12ဦးထပ်တိုးလာတာကိုဖော်ပြထားပါတယ်။ အဲ့ဒီထက်တိုးလူနာ၁၁ဦးတည်းကလူနာနံပါတ်89နဲ့85ဟာပြပခီးသွားထားတဲ့ရာဇဝင်မရှိသလိုကိုဗစ်ရောဂါဖြစ်ပွားသူနဲ့ထိတွေ့ခဲ့သူတွေမဟုတ်ဘူးဆိုတာကိုထုတ်ပြန်ချက်အရသိရပါတယ်။လူနာနံပါတ်89အသက်43နှစ်အရွယ်အမျိုးသားဟာကိုဗစ် -19 ရောဂါအတည်ပြုလူနာတွေနဲ့ထိတွေ့မှုမရှိဆိုတာနဲ့ပြပတို့ခီးသွားရာဇဝင်မရှိလို့ဖော်ပြထားပေမဲ့ဒီလူနာဟာရန်ကုန်မြို့ကဟိုတယ်တစ်ခုမှာအလုပ်လုပ်နေသူဖြစ်ပြီးပြည်တွင်းခီးသွားထားသူဖြစ်တယ်လို့ဗဟန်းမြို့နယ်ကုသရေးဦးစီးဌာနမှဒေါက်တာနီနီတော်က VOA ကိုပြောပါတယ်
။သူကပန်ပစိဖိတ်မှာလောက်တာပေါ့နော်။အဲ့ဒီမှာလည်းနည်းနည်းထိတွေ့မလားထင်တာပြောတာပေါ့နော်။အမတို့ကတော့သိချာမသိဘူးလေ။သူကနောက်ကဘုံနယ်တွေပြန်သွားသေးတယ်ပေါ့နော်။သူပင်သားကယူရလေ။သူ့မိန်းမကြီးလားရှိအဲ့လိုမျိုးလေးခီးတွားတာတဲ့ပေါ့နော်ပြည်တွင်းခီးတွားပေါ့လေအဲ့ဒါလည်းရှိနေတယ်အဲ့ဒီရန်ကုန်မှာလည်းသူ့ဟာသူတော့အလုပ်ကြီးတွားတာပြန်တာတွေလည်းရှိမှာပေါ့နော်ပြီးကြတော့ပြောလို့မရပေါ့နော်အခုကလည်းတော်တော်များများကိစ္စတွေကထလာပြီဆိုတော့သူဘယ်သူနဲ့အနီးကပ်ခီးတွေ့ရလဲဆိုတာတော့အသေးစိတ်ကတော့ကျွန်မတို့လူနာကိုလည်းမေးလို့မရသေးတာကြတော့လေသူကလည်းဝေဘာကြီးပို့တာပြီပေါ့နော်ဟိုတယ်မှာလောက်တာသိတယ်သူနေကိုခီးတွားတာသိတယ်အဲ့လောက်ပဲသိကြတယ်
ဒီလိုအခြေအနေမှာကျန်းမာရေးဌာနကညွှန်ကြားထားတဲ့အတိုင်းနေထိုင်ဖို့လိုပြီးပြည်သူတွေစနစ်တကျလိုက်နာမှသာဒီရောဂါဖြစ်ပွားမှုကိုလျှော့ချနိုင်မှာဖြစ်တယ်လို့ဒေါက်တာနီနီတော်ကအခုလိုဆက်ပြောပါတယ်
။အဓိကကတော့ကိုယ့်အကူလိုက်လိုင်းတိုင်းနဲ့အိမ်မှာပဲနေမယ်အပြင်တက်နိုင်တယ်များမထွက်ဘူးအိမ်မှာလည်းဒီဒီကြကြလေးစနစ်တကျနေကြမယ်မတ်တက်မယ်အပြင်သွားရင်အိမ်ကိုတယောက်ပဲကိစ္စရှိရင်ထွက်ပြန်တဲ့လူတွေကတော့အိမ်မှာပဲနေကြအဲ့လိုမျိုးလေးပေါ့နော်အလုံးလိုက်နိုင်တော့ဒီယောဂါကတော့ထိန်းချုပ်နိုင်တယ်လို့ထင်တာပေါ့နော်အခုကျတော့ဆရာမလည်းတတိထားနေတာလူတွေတော်တော်များများဆရာမတို့ဘက်ကဘလို့ပဲပညာပေးပေးပိုစတာလေးလိုက်ဝေဝေဟိုပါပေါ့နိုင်နေလိုက်ကအကုန်လုံးကျမကြီးဆရာမတို့ဝန်ထမ်းတွေကဒီပဟန်းမှာတော်တော်များများလုပ်ပေးတယ်ရက်ကွက်အုပ်ချုပ်ရေးမှုတွေအကူအညီနဲ့အကုန်လုံးတော်တော်များများလုပ်ထားတယ်ဒါမှဘလို့ပြောရမယ်ဆိုလူတွေကဟိုလိုက်နာမှုအားနည်းတယ်လို့ပဲမြင်တာပေါ့နော်သူတို့လိုက်နာမှာပဲဆရာမတို့အထင်ကြီးမှလေဆရာမတို့ကပညာပေးုံပဲရတယ်ဒီလိုလုပ်ပါဒီလိုနေပါပြောလို့ရတယ်ဒါပေမဲ့လူတွေမလိုက်နာတာတော့တော်တော်ခက်တယ
်ဒီကနေ့မနက်10နာရီထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်းမှာယောဂဖြစ်ပွားသူ85ဦးအထိရှိထားပါပြီယောဂဖြစ်ပွားသူအများစုက COVID-19 ယောဂအတည်ပြုလူနာတွေနဲ့ထိတွေ့မှုရှိထားတဲ့နောက်ဆက်တွဲထပ်တွေ့လူနာတွေပဲဖြစ်ပါတယ်ဒါပေမဲ့ခီးသွွားရာဇဝင်မရှိသလိုယောဂဖြစ်ပွားသူနဲ့ထိတွေ့မှုရှိထားသူတွေကမဟုတ်ပဲအတီးပြုခံထားရတဲ့လူနာတွေလည်းထပ်တိုးလာတာကြောင့်ပြည်သူတွေအနေနဲ့မလို့အပ်ဖက်အိမ်ပြန်မထွက်ဖို့ကိုကျန်းမာရေးဌာနတာဝန်ရှိသူတွေကထပ်တလဲလဲသတိပေးနေတာပါ။တောင်ငုံမြို့နယ်ကုသရေးဦးစီးဌာနမှဒေါက်တာမြတ်သူဝင်းကလည်းညွှန်ကြားချက်တွေကိုပြည်သူတွေလိုက်နာပေးဖို့တောင်းဆိုထားပါတယ်။
တနင်္လာလောက်တော့လောကမထွက်ကြတော့ကောင်းဆုံးပေါ့နော်ဒါမဖြစ်မနေဆိုရှင်လေမြန်မြန်ထွက်တဲ့ပုံတော့တယောက်တည်းလောက်ပဲသွားတာကောင်းတယ်အခုစုလိုက်ပွဲပြီးတော့ဒီလမ်းလေးပေါ်မှာရှောက်သွားနေတာတော့တိတ်တော့မရှိတော့ပါဘူးတော်တော်တော့နေသွားပါတယ်ဒါပေမဲ့ကျန်တော့ကျန်နေသေးတာပေါ့နော်ဒီကြားချက်တွေကိုကျွန်တော်အတီးကျက်လေးလိုက်နာပြီးလို့ဆိုတော့ပူကောင်းတာပေါ့နော်ဟုတ်ပြောရမယ
်ထပ်တိုးလူနာနံပါတ်85ဖြစ်တဲ့တောင်ငုံမြို့နယ်မှာနေထိုင်သူအသက်89နှစ်အရွယ်အမျိုးသားဟာခီးသွွားရာဇဝင်နဲ့ယောဂဖြစ်ပွားထားသူတွေနဲ့ထိတွေ့မှုမရှိထားပေမဲ့လေတခွဲတီပြူလူနာဖြစ်ရတဲ့အကြောင်းရင်းကိုဒေါက်တာမြတ်သူဝင်းကအခုလိုခံမှန်းပြောဆိုထားပါတယ်
။သူနည်းပေါ့နော်အတူနေမြလားစုတွေရှိတာကိုသူတွေမြလားစုတွေကသူကအပြည့်ဖက်သွားလာလုတ်ကဲ့နေတဲ့လူတွေပါနေတာပေါ့နော်။ဟိုက်ကတဖြစ်နိုင်တာပေါ့ကျွန်တော်တို့ဒါတော့ခံမှန်းကျက်ပေါ့နော်။အဲတော့အဲဒီဒီနေ့သူနေမြလားစုတွေကိုကျွန်တော်တို့ quality site တွေကိုပို့မယ်တချို့လည်းစေရုံနေပို့တယ်ပေါ့နော်။အဲလိုကျွန်တော်သူကဒီကနေကြတဲ့လူတွေပေါ့တော့အဲလိုကျွန်တော်ကြံဒီစီစေးရမှာပေါ့ဘာကြီးမှတက်ပြီးရှိနိုင်ပြီလေပေါ့နော်။ဟုတ်ကဲ့ပါ
ထတိုးလူနာတွေများလာသလိုဒီလူနာတွေနေထိုင်ခဲ့တဲ့အိမ်နဲ့လမ်းရက်ွက်တို့ကိုပါအသွားအလာကန့်သတ်ပြီးထိတွေ့မှုရှိထားသူတွေကိုတီးခြားထားရှိပြီးစောင့်ကြည့်မှုတွေကိုပြုလုပ်နေကြတာပါမြမနှစ်တကူကာလမှာပြည်ရင်းမှာဒီယောဂဖြစ်ပွားနှုန်းတက်လာတဲ့အခြေအနေရှိနိုင်လို့ဒါတွေကိုထိန်းချုပ်ကာကွယ်ဖို့အတွက်အာဏာပိုင်တွေကဆောင်ရွက်နေချင်းထုတ်ပြန်ထားတဲ့ဆောင်ရွက်ရှောင်ရွက်ညွှန်ကြားချက်တွေကိုလည်းပြည်သူတွေအနေနဲ့အတိအကျလိုက်နာဖို့ကအရေးကြီးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေပါတယ်ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမီပေါင်း230မှာလူပေါင်း320ကျော်ကိုကူးစက်ခဲ့တာပါဒီယောဂကြောင့်သေဆုံးသူ33,000ကျော်ရှိခဲ့ပြီးယောဂသက်သာလာသူအရေအတွက်ဟာလည်း92,000ကျော်အထိရှိထားပြီးဖြစ်ပါတယ်ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပ
ါမလေးရှားနိုင်ငံမှာမြန်မာတဦးကိုဗစ် -19 ယောဂနဲ့ကွယ်လွန်ခဲ့တယ်ဆိုတာတင်ဆက်ပေးပါမယ်ကျမမအေးအေးပါပါမလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာတဦးဟာCOVID-19 virus နဲ့သေဆုံးသွားတာဖြစ်ကြောင်းဧပြီလ16ရက်မှာဓာတ်ခွဲစမ်းသပ်မှုအဖြစ်ထွက်လာပါတယ်။သူဟာဧပြီလ13ရက်နေ့ကဖျားနာပြီးသေဆုံးသွားတာဖြစ်ပေမဲ့သူ့ရဲ့ရုပ်အလောင်းကိုယူပြီးဓာတ်ခွဲနမူနာစစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်တွေ့ရှိကြောင်းအဖြေထွက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်သူ့ကိုရုပ်အလောင်းကိုပြန်ရရချင်းချက်ချင်းမိတဲ့ကြိုခံရတယ်ဆိုပြီးမလေးရှားနိုင်ငံကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပါတယ်
။ကျွန်တော်တို့ဒီဒီလပါပေါ့လေဒီလ13ရက်နေ့မှာ ကျွန်တော်တို့ဒီမလေးရှားနိုင်ငံကွာလာလမ်ပူးလို့ချင်းချင်းဈေးနှားမှာနေတဲ့မြန်မာတယောက်ကသူကနှစ်ပတ်နောက်ရှိပြီးတော့ပေါင်ဝင်ရလူတွေကပြောဖြားနေတာအဲ့ဒါသူ့မှာလည်းအထောက်အထားရှိတဲ့အခါကျတော့သူကစီးရုံသွားဖို့တော့ကြောက်နေတယ်ကြောက်နေတဲ့အခါမှာအဲ့ဒီမှာသူကဒီရေချိုးကားနေကိုအပေါ်ပါသွားပြီးအပြန်မှာသူ့ရဲ့ဒီအခန်းနားမှာလဲပြီးပြေးသွားတယ်ပေါ့ပြေးသွားတဲ့အခါကျတော့ကျွန်တော်တို့ဒီမလေးရှားရဲတပ်ဖွဲ့နဲ့အဲ့ဒီ COVID-19 ကိုကျွန်တော်တို့အကြောင်းကြားတဲ့အခါကျတော့ဟိုကနေပြီးတော့အလောင်းလာယူတယ်အလောင်းလာယူပြီးတဲ့အခါမှာသူ့ကိုစစ်ဆေးတယ်ပေါ့စစ်ဆေးပြီးဒီနေ့မှဆိုရင်သူ့ရဲ့ဒီ COVID-19 ဗိုင်းရပ်ပိုးကူးစက်နေတယ်ပေါ့အဲ့ဒါကြောင့်မလို့အမှန်ဆုံးသင်ကြရမယ်ဆိုကျွန်တော်တို့အကူအညီတောင်းတယ်တောင်းတော့ကျွန်တော်တို့အူလေးတွေမဲ့သင်ကြပြီးသွားတာပေါ့
မလေးရှားနိုင်ငံတွင်းမှာမြန်မာ31ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာတန်ရုံးကလည်းပြောဆိုထားပါတယ်အခုသိဆုံးသူဟာ32ဦးပါတဲ့စီးရင်ထဲမှာမပါဝင်ကြောင်းဦးစန်းဝင်းကပြောပြပါတယ
်မပါဘူးသူကတော့ဘာမှအထောက်အထားမရှိတဲ့ဆရာတကယ်ကြောင်းရှစ်တုံးအလို့တမဆိုတော့သူကကြောက်တယ်ပေါ့ဒီလိုမှမပြောဘဲနဲ့သူ့ဦးမှာပဲကြည့်ပြီးစစ်တော့သူ့ရေရှားအစိုးရကနေပြီးခဲ့တဲ့တပတ်လောက်ကတရားဝင်ကြီးညာတယ်ပေါ့လေမြန်မာနိုင်ငံသား32ယောက်ကူးစက်ခံရတယ်ဆိုတဲ့အကြောင်းကိုကြီးညာတယ်။ဒါပေမဲ့မော်ဖီမော်နီဆိုပြီးသူအလိုတော်တရားဝင်လို့မကြီးညာဘူး။အဲဒီ32ယောက်ကူးစက်ခံရတယ်ဆိုတဲ့အကြောင်းကိုကြီးညာပါတယ
်။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလို့သမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာအလို့သမား9000ထက်မနည်းရှိနေပါတယ်။မလေးရှားနိုင်ငံမှာတော့ဓာတ်ခွဲနမူနာစမ်းသပ်မှုအဖြေအရကိုရိုနာဗိုင်းရပ်စ်ရှိသူ9000ကျော်ရှိပြီးဒီရောဂါပိုးကြောင့်80ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်
။တရုတ်ရောက်မြန်မာလူသားတွေမြန်မာဘက်ကပြန်လက်ခံမယ်ဆိုတဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်တော်ဇော်ထက်ပါ။တရုတ်မြန်မာနှစ်နိုင်ငံဒေတာအစိုးရချင်းညှိနှိုင်းမှုနဲ့တရုတ်ပြည်ရောက်မြန်မာလူသား2000နီးပါးကိုဒီကနေ့ဧပြီလ16ရက်ကစပြီးလွယ်ချေနေဆက်ပေါက်ကနေအတုတ်လိုက်ခွဲပြီးပြန်ပို့နေပြီဖြစ်ပါတယ်။ယူနန်ပြည်နယ်လုံချွမ်းခရိုင်အစိုးရတောင်ရှိသူတွေပြေးပို့လာတဲ့စည်ရင်တိုင်းဆိုရင်ပြန်ပို့မဲ့မြန်မာလူသားက18000ကျော်လောက်ရှိပါတယ်။အများစုကကြံတဲ့အာလူစိုက်ပျိုးရေးလုပ်ငန်းတွေကဖြစ်ပြီးစိုက်ပျိုးရသည့်ကုန်သွားရေးအတွက်ပြန်လာမဲ့သူတွေဖြစ်ပါတယ်။သူတို့အားလုံးတကြံမတိုင်ခင်ပြန်မှုစီစဉ်ထားပေမဲ့ COVID-19 ရောဂါကြောင့်တရုတ်ပြည်ရဲ့အသွားအလာတွေကန့်သတ်ခဲ့လို့အခုမှပြန်ကွင်းရကြတာပါ။မြန်မာပြည်တွင်းမှာတော့သူတို့ကိုကျန်းမာရေးစစ်ဆေးရေးလုပ်ဖို့ကြိုတင်ပြင်ဆင်ထားပါတယ်။
ဒီနေ့ဆက်လက်ခံနေပါတယ်ကျွန်တော်လက်ချက်မှာသူတို့ဒီနေ့ဆွားဖွဲ့နဲ့ဒီ new computer စီစဉ်မှုကြောင့်ဟို quality ပေါ့ဟို900ပါကျွန်တော်စီစဉ်ထားပါတယ်အဲ900ကအချင်းကြီးနဲ့ပြင်ပလို့ဖွဲ့တယ်ကျွန်တော်ထားပါမယ်ခင
်ဗျာတချင်မီနဲ့လွဲချက်မြို့နယ်အုပ်ချုပ်ရေးမှူးဦးရှင်မင်းထွန်းပြောသွားတာပါတရုတ်အာဏာပိုင်တွေကလွဲချဲနေဆက်ပေါက်တစ်ခုကပဲခွင့်ပြုလို့အခုလိုလူကြီးတွေများနေရဖြစ်ပြီး COVID-19 အတွက်ကျန်းမာရေးစစ်ဆေးမှုတွေထိခြားလုံဆောင်မှုအခက်အခဲတွေရှိနေကြောင်းမိုးမောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးနေဝင်းကပြောပါတယ်
။ကျွန်တော်တို့မှဒီမှာဗာအခက်အခဲရှိနေတဲ့အတွက်နံပါတ်1ကျန်းမာရေးဝန်ထမ်းတွေတော့မိဒတ်တွေစသဖြင့်ထားမှတ်တာအလုံးအဆန္ဒလို့တွေပြည့်စုံလို့ဒီဥစ္စာတွေအလုံးတာစုပြီးနေရတာပေါ့။ထားမှတ်တာဝန်ထမ်းတွေအကုန်လုံးအခုကျွန်တော်မြို့နယ်မှာဆိုရင်40နဲ့ဒီရောက်ရှိတာစောင့်ကြည့်နေတာအဲဒီဥစ္စာတွေသူတို့တွေလှုပ်လှုပ်နေကြတာပေါ့နော်ကိုယ်ကတရုတ်အစိုးရနဲ့ကျွန်တော်တို့ဒီဘက်ကမြန်မာပြည်ဘက်ကအစိုးရနဲ့လည်းသူတို့စကားပြောတာတော့တရုတ်ကို300ဘာလောက်ပဲလက်ခံပေးမယ်ပေါ့နော
်တရုတ်ပြည်ဘက်ကပြန်လာတဲ့မြန်မာတွေကိုလွေကျင်မြို့နယ်မှာယောဂဆက်ဆေးပြရနဲ့မိုင်90လောက်ဝေးရဲ့ဗမော့ခရိုင်မိုးမောက်မန်စီရွှေကူမြို့နယ်တွေကတီးခြားစောင့်ကြည့်နေရာတွေကိုခွဲပြီးပို့မှာပါပြန်လာတ
ဲ့လူတွေကိုတောက်တခန်းကြီးကနေတော့မြို့နယ်ခွဲလိုက်မှာပေါ့နော်
မိုးမောက်ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မေသိန်းပြောသွားတာပါဒီနေ့လွဲကျဲကိုစပြီးဝင်ရောက်လာသူကစုစုပေါင်း400ဝန်းကျင်လောက်ရှိပါတယ်ကချင်ပြည်နယ်ကမဟုတ်ပဲတခြားဒေသကသူတွေဆိုရင်လွယ်ကျယ်မြို့ကတီးတန့်စီစဉ်ထားတဲ့နေရာတွေမှာကိုယ်စီရင်နဲ့27ရက်စောင့်ကြည့်ခံရမှာပါဒါကလည်းလူကြီးရဲ့အကန့်အသတ်နဲ့ပဲလက်ခံနိုင်လို့တခြားနေဆက်ပေါက်တွေကနေဝင်ခွင့်ရဖို့အတွက်လည်းတာဝန်ရှိသူတွေကဆွေးနွေးနေကြပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပို့ထားတာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ် အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိရတဲ့သူတွေများလာနေတဲ့အချိန်မှာတကြံကာလရုံးပိတ်ရက်တွေပြီးလို့လုပ်ငန်းခွင်ပြန်ဝင်ကြရမယ့်ကိစ္စနဲ့ပတ်သက်ပြီးအလုပ်သမားတွေကစိုးရိမ်မှုတွေရှိနေကြတဲ့အကြောင်းကိုပြောပြပေးပါမယ်။တကြံကာလရုံးပိတ်ရက်တွေအပြီးလုပ်ငန်းခွင်ပြန်ဝင်ကြရမယ့်အလုပ်သမားတွေအနေနဲ့အလုပ်ကိုသွားရလမ်းတစ်လျှောက်မှာကြုံတွေ့ကြရမယ့်လူအများနဲ့ထိတွေ့မှုလုပ်ငန်းခွင်မှာတွေ့ကြရမယ့်ဝန်ထမ်းအချင်းချင်းထိတွေ့မှုတွေကိုစိုးရိမ်လာကြတာတွေရှိနေပါတယ်။မြောက်တခုမြို့နယ်မှာနေထိုင်ပြီးကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့မဆူဆူဆန်ကရောဂါပိုးတွေ့ရှိရမှုများလာတဲ့အချိန်မှာသူ့အနေနဲ့ရုံးသွားဖို့စိုးရိမ်တဲ့အကြောင်းကိုအခုလိုပြောပြလာပါတယ်
။ကျွန်တော်ကအခုဖေရီကတော့စီစဉ်ပေးပါတယ်
။ဒါ
ပေမဲ့အပြင်ထွက်ရမှာကိုကတော့ဥပဒေဟို home stay တဲ့အတွင်းမှာအိမ်ထဲမှာပဲနေရင်ဒါပေမဲ့တခြားရုံးကလူတွေကရောအခုလိုပဲနေပါမလားအဲ့ဒါကိုလည်းစိုးရင်ရုံးတက်လို့ရှင်ရုံးကကိုယ့်အတွက်စိတ်ဖြစ်ပါမလားအဲ့ရုံးတော့မှလည်းအဲ့လိုတစ်ချက်စိုးရင်လည်းအင်္ဂါစီရမှလည်းစိုးရင်လည်းနံပါတ်2ရုံးနဲ့မဝင်ရင်ရုံးရတဲ့လူတွေကစိတ်ချပါမလားအလုပ်ဘယ်လိုပြန်လုပ်ရမလဲတွေ့ပူလာရတော့အများကြီးပဲအဓိကတော့အဲ့ရုံးပြန်တက်ရမှတော်တော်လန့်နေထာနုရောမဒီမာရုလောက်ကကြတော့ဟိုအွန်လိုင်းနဲ့လည်းအလုပ်ဖြစ်တယ်လေလုပ်လို့ရတဲ့အလုပ်ဆိုတော့အွန်လိုင်းနဲ့လည်းအဲ့လိုမျိုးလုပ်ဖြစ်နေတယ်ပေါ့ပြင်လို့စေပေးမထွက်သေးပဲနဲ့လေရုံးရုံးမတက်ခိုင်းသေးပဲနဲ့အွန်လိုင်းကနေပဲလုပ်စီစီအလုပ်ဖို့ပြောစီခြင်းနေပေါ့နော်အဲ့လိုဖြစ်စီခြင်းနေ
ဒီလိုယောဂဘိုးတွေ့ရှိမှုများလာနေတဲ့အချိန်မှာရုံးတွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ရမယ့်ကိစ္စနဲ့ပတ်သက်လို့ကုမ္ပဏီဝန်ထမ်းတယောက်ဖြစ်တဲ့မကီထောကသူ့ရဲ့အမိကိုအခုလိုပြောပြလာပါတယ်
နောက်ထပ်ပေါ့ဒီစကွေးရနေလေနောက်ထပ်ဒီလကောင်ထိပ်ပေါ့လေအဲ့လိုမျိုးပြန်တိုးပြီးတော့လောက်တောင်းချစီချင်တာပေါ့ဒီရန်ကောင်မျိုးတွင်းမှာပေါ့အဲ့လိုမျိုးဖြစ်စီချင်တာပေါ့ဒါမှအခုလက်ရှိကဒီရန်ကောင်နိုင်ဆိုရနေနေကြတော့ဘာဒါမှမကြရသေးဘူးပေါ့လေသူတို့ကအမြင်နဲ့ထားတာပေါ့ဆောင်ပြရတော့
ဒီလိုယောဂပိုးတွေတွေ့ရှိရမှုများလာနေတဲ့အချိန်မှာအစိုးရအနေနဲ့စီမံခန့်ခွဲမှုတွေလှုပ်ဆောင်ပြီးပြည်သူကိုအသိပေးတာမျိုးတွေလုပ်ပေးစီချင်တဲ့ဆိုတဲ့အကြောင်းကိုသတင်းဌာနတစ်ခုမှအလုပ်လုပ်နေတဲ့ကိုကျော်ဝနာကပြောပြပါဗျ
။ဒီနေရာတွေအားလုံးကိုကျင်းပညာနဲ့ဒီအစိုးရကိုစီမံခန့်ခွဲရေးလို့ဆွေးနွေးကြတယ်။ဆွေးနွေးခြင်းကဟိုတစ်ခုခုပေါ့ကွာ။တစ်ခုခုချပြစီခြင်းနဲ့အရေးအဆုံးပေါ့နော်။ဒါတော့ဒီလိုလူဖြစ်လာနိုင်ရရှိတယ်။ဆက်ဆက်အစိုးရအနေနဲ့ဘယ်လိုလိုစီမံခန့်ခွဲဆောင်ရွက်ပါမယ်ဆိုရင်အားမျိုးလေးတော့အရေးအဆုံးကနေဦးပေါ့နော်။ဒီအလုံးစုံရောအလုံးသမားတွေရောအခုအနေနဲ့လုပ်ပေးနေခြင်းနဲ့အခုအနေနဲ့ပြောရမယ်နော
်။အခု April 19ရက်နောက်ပိုင်းတကြံကာလအပြီးမှာတော့ယောဂကကွယ်ရေးအတွက်ဘာတွေတိုးမြင့်လုံဆောင်သွားမလဲဆိုတာကတော့ရန်ကုန်တိုင်းအစိုးရဘက်ကတိတိကျကျထွက်မလာသေးပါဘူး။ရန်ကုန်မှာတော့ယောဂဘိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ွက်တွေ၊လမ်းတွေနဲ့တိုက်အချို့အသွာလာပိတ်ပင်တာတွေပုံများလာပါတယ်။ကျမအိမ်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါတယ်
။မြန်မာနိုင်ငံထဲမှာ COVID-19 ကပ်ရောဂါထိန်းချုပ်ရေးအတွက်အမေရိကန်ပြည်အောင်စုအနေနဲ့ဘယ်လိုမျိုးအကူအညီပေးနေသလဲဆိုတာကိုမင်းများတင်ဆက်မှာပါ။ကျွန်တော်တားညွှန်ဦးပါ။မြန်မာနိုင်ငံတွင် COVID-19 ကပ်ရောဂါပြန့်ပွားမှုထိန်းချုပ်ရေးအတွက် American ပြည်အောင်စုရဲ့ရောဂါထိန်းချုပ်ရေးဗဟိုCDC အနေနဲ့ကြံ့ကျင်မှုအရာအကူအညီပေးနေတယ်လို့ပဲရောဂါရှာဖွေရေးဘက်မှလည်းနည်းပညာအရတနန်းပေးကူညီခဲ့တာတွေရှိတယ်လို့ CDC တာဝန်ရှိသူတွေက VOA ကိုပြောခဲ့ပါတယ
် We actually have a CDC officer in Yangon who works closely with the Ministry of Health and Sports
ရန်ကုန်မှာ American CDC ရုံးရှိပြီးတော့မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနဲ့အတူတွဲပြီးတော့လုပ်နေပါတယ
်
CDC Atlanta ရုံးနဲ့ထိုင်းနိုင်ငံဆိုင်ရာ CDC ရုံးကတဆင့်ဤပညာရပ်ဆိုင်ရာအထောက်ပံ့တွေကိုကူညီဆောင်ရွက်ပေးနေပါတယ
် CDC ရဲ့ထိုင်းနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ John MacArthur ပြောခဲ့တာပါပြီးခဲ့တဲ့လတုန်းကလည်းသူကိုယ်တိုင်ဥဆောင်ပြီးတော့ CDC အဖွဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တယ်လို့ဆိုပါတယ်
to lead a team into Myanmar it was epidemiologists and points of entry migration experts to work with the
ဘီဂျန်လာလုံးကဖြစ်မယ်ကူးဆက်ဆိုင်ရာကျွမ်းကျင်သူတွေနိုင်ငံဝင်ထွက်စီစီရေးဆိုင်ရာကျွမ်းကျင်သူတွေပါတဲ့အဖွဲ့တစ်ဖွဲ့ကိုကျွန်တော်ဥဆောင်ပြီးတော့မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနဲ့အတူတွဲလုပ်ခဲ့ပါသေးတယ်ရန်ကုန်နေပြည်တော်နဲ့မန္တလေးလေစိတ်တွေကိုတွားခဲ့ကြပါတယ်ပြန်လာတဲ့မြန်မာနိုင်ငံသားတွေနဲ့ခီးသွားတွေကိုစီစစ်စစ်ဆေးတာတွေပို့ပြီးတော့တိုးတက်ကောင်းမွန်လာဖို့အဲ့ဒီလေစိတ်တွေကတီးကြခွဲစစ်ဆေးမှုဆိုင်ရာကျွမ်းကျင်သူတွေနဲ့အတူတွဲပြီးတော့လုပ်ခဲ့ပါတယ်
ဒီမတိုင်ခင်အချိန်ဒီကလေးက CDC အနေနဲ့မြန်မာနိုင်ငံအတွက်ဒီကုသရောဂါဆိုင်ရာလက်တွေ့ကွင်းဆက်မှုတင်ဒန်းအစီအစဉ်တွေလုပ်ပေးခဲ့တယ်လို့သူကပြောပါတယ်။တကယ်တော့ဒီ American CDC အနေနဲ့ကနှစ်တုတ်ကွေးရောဂါတိုက်ဖျက်ရေးကာလကလေးကယောဂထောက်လှမ်းရေးနဲ့ဓာတ်ခွဲဆန်းသတ်မှုစနစ်တွေကိုမြန်မာနိုင်ငံအတွင်းမှာစတင်လုပ်ခဲ့ပြီးသားဖြစ်တယ်လို့ဒေါက်တာဂျွန်မက်အာသာက VOA ကိုပြောပါတယ
်။ CDC has been working with Myanmar Ministry of Health and Sports really since the time of the bird flu outbreaks in the
middle of 2000. နှစ်တုတ်ကွေးရောဂါပြန့်နှံ့ကူးစက်မှုအချိန်ကာလကလေးက CDC အနေနဲ့မြန်မာကျန်းမာရေးနဲ့အားစားဝင်ဌာနနဲ့တွဲပြီးတော့လုပ်ခဲ့တာပါ။ပြောရရင်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီအချိန်ကလေးကအာရှဒေတာနဲ့ထိစပ်ခဲ့တာပါ။ကပေးတုတ်ကွေးယောဂါဖြစ်လာနိုင်တယ်ဆိုတဲ့ဆိုရင်ချက်ကြောင့်တိုင်းပြည်အနှံ့ယောဂါထောက်လှမ်းရေးစနစ်နဲ့ဓာတ်ခွဲဆန်းသတ်မှုကွန်ရက်တွေကိုအဲ့ဒီချိန်တည်းကစလုပ်ခဲ့ပါတယ်။အဲ့ဒီတော့ကလုပ်ခဲ့တဲ့ဓာတ်ခွဲဆန်းသတ်မှုကူးစက်ယောဂါထိန်းချုပ်ရေးနဲ့ယောဂါရှာဖွေရေးစနစ်တွေကိုအခုမြန်မာပြည်ထဲဗိုင်းရပ်စ်ရှာဖွေထိန်းချုပ်ရေးမှာအသုံးပြုနေပါတယ်
။မြန်မာနိုင်ငံရဲ့ COVID-19 ကာယယောဂါတုံ့ပြန်ဆောင်ရည်အတွက် American ပြည်အောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကနေပြီးတော့ဒေါ်လာ 1.8 သန်းကူညီပေးရမယ်လို့မတ်လ18ရက်နေ့ကလေးကကြေညာထားတာပါ။ဒါပြင်ယောဂကာကွယ်ရေးပစ္စည်းတွေကိုလည်း USAID အနေနဲ့မြန်မာနိုင်ငံကိုကူညီထောက်ပံ့ပေးခဲ့ပါတယ်။မြန်မာနိုင်ငံပါဝင်အရှိတောင်အရှဒေသတွေနိုင်ငံတွေဟာတုတ်ခွေးအမျိုးအစားကူးစက်ယောဂတွေဖြစ်ခဲ့တာအတော်လေးအတွေ့အကြုံရှိထားတဲ့အတွက်အခုဒီအခြေအနေကိုရင်ဆိုင်ဖို့အတွက်အဆင်သင့်ရှိတယ်လို့လည်း American CDC တာဝန်ရှိသူတွေကမြင်ပါတယ်။အရှိတောင်အရှနိုင်ငံတွေဟာကမ္ဘာလူ့အရေရဲ့900ခန့်နှုန်းရှိပေမဲ့လို့အခုဒီ COVID-19 ကာယယောဂအကျပ်တဲအခြေအနေမှာတော့ယောဂတွေ့ရှိမှုဟာဒီကမ္ဘာလုံးယောဂဖြစ်ပွားမှုရဲ့100ခန့်နှုန်းအသေးပြောက်အဖြစ်လည်းတည်ရခဲ့တဲ့အောက်မှာပဲရှိနေသေးတယ်လို့ဒေါက်တာမက်အာသာကပြောပါတယ်မြန်မာနိုင်ငံမှာဆိုရင်တော့ဒီကနေ့အထိဆိုရင်ကိုရိုနာယောဂါပိုးရှာဖွေတွေ့ရှိသူ85ဦးရှိပြီးတော့ဒီယောဂါနဲ့ဆက်နွယ်ပြီးတော့သေဆုံးသူဟာလည်း4ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လွတ်လပ်ရေးတိုက်ပွဲမှာရောဒီမိုကရေစီလှုပ်ရှားမှုမှာပါရှေ့ဆုံးကပါဝင်ခဲ့တဲ့တို့မှာအစည်းအဝေးနောက်ဆုံးလက်ကျန်သခင်ဟောင်းကြီးတူကွယ်လွန်သွားတဲ့အကြောင်းကိုတင်ပြပါမယ်သူကတော့အသက်69နှစ်အရွယ်ရှိပြီဖြစ်တဲ့တခင်ချန်ထွန်းပါတခင်ချန်ထွန်းဟာဒီကနေ့မနေ့9နာရီမှာရန်ကုန်မြို့တာမွေမြို့နယ်ကနေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ဒီကနေ့ကွယ်လွန်သွားတဲ့တခင်ချန်ထွန်းဟာအင်္ဂလိပ်ကိုလိုနီစနစ်ကိုစန့်ကျင်ခဲ့တဲ့1939ခုနှစ်ကျောင်းသားတပိတ်မှာပါဝင်ခဲ့သူဖြစ်တယ်လို့ဂျပန်တော်လှန်ရေးမှာလည်းပါဝင်ဆောင်ရွက်ခဲ့သူတူဖြစ်ပါတယ်လွတ်လပ်ရေးရပြီကာလမှာတော့တိုင်းပြည်ပြည်သူလွတ်တော်အမတ်ပါလီမန်အတွင်းဝင်နဲ့တရုတ်နိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ဘတ်တာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်တယ်လို့နိုင်ငံကုန်ကြီးပထမဆင့်လွတ်လပ်ရေးမော်ကွန်းဝင်ဒုတိယဆင့်စတဲ့ဘွဲတွေကိုလည်းရရှိခဲ့ပါတဲ့1990ခုနှစ်အလွန်ဒီမိုကရေစီရေလှုပ်ရှားသူတွေကိုစစ်အစိုးရကတင်းတင်းကြပ်ကြပ်ဖိနှိပ်ခဲ့ချိန်မှာတော့တခင်ချန်ထွန်းဟာဝါရင်နိုင်ငံရေးသမားကြီးများအစုအဖွဲ့မှပါဝင်ပြီးတိုင်းပြည်ရေးကိုပါဝင်ဆောင်ရွက်ခဲ့ပါတဲ့2019ခုနှစ်လွတ်လပ်ရေးနေ့တုန်းကသူ့ရဲ့နိုင်ငံရေးအမြင့်သဘောထားကိုတခင်ချန်ထွန်းက VOA ကိုအခုလိုပြောဆိုပါတဲ့
ပါတို့အနေနဲ့ကတော့တောင်းတာပဲနိုင်ငံရေးအကျဉ်းသားအလုံးကိုအလွတ်ပါဒေါ်စန်းကြီးလည်းလွတ်ပါအလုံးကိုလွတ်ပြီးတော့အဲ့ဒါတွေ့ဆုံဆွေးနွေးပါလို့ပြောတာအဲ့တော့ဒီလိုပြောတာကတော့စောစောကလေးကလည်းပြောတယ်ကမ္ဘာကူရသမဂ္ဂလည်းပြောတယ်နိုင်ငံပြည်ပြည်ကလည်းတော်တော်များများပြောတယ်ဟုတ်လားအဲ့ဒီလိုပြောပေမဲ့ဒီအစိုးရကနည်းနည်းမှပြန်လည်ပြောဆိုခြင်းဘာမှမရှိဘူးဒါဒီတွေ့ဆုံဆွေးနွေးဖို့ရာအခုကတော့ဘဝမြင်သမျှကတော့တွေ့ဆုံဆွေးခြင်းတဲ့စိတ်ရှိကိုမရှိဘူးလို့ဒီလိုပဲမြင်တယ်လေဒါကြောင့်မို့အဲ့ဒါအဲ့ဒီတွေ့ဆုံခြင်းတဲ့စိတ်ကိုမွေးပြီးတော့တွေ့ဆုံဆွေးနွေးပါဆိုပြီးတော့ဒါတပ်ပြီးပြောနေရတာတပ်ပြီးမြင့်တရားခံနေရတာအမှန်တော့ဒီလိုလွတ်လပ်ရေးအခါတည်းများမှာပြည်သူသူနေပြီးတော့ဟာလာနိုင်ငံရဲ့ပြဿနာအရေးအကူဖြေရှင်းမှုဟာလာနိုင်ငံတော်ကြီးတူတစီစီပင်အောင်ဆောင်ရွက်ဖို့ဒါတိုက်တွန်းလိုပါတယ
်တကင်ချန်ထွန်းကွယ်လွန်သွားတဲ့အပေါ်မှာတော့အသက်68နှစ်ရှိပြီဖြစ်တဲ့နိုင်ငံရေးသမားသတင်းစာဆရာစာရေးဆရာဦးလာကွန်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီဘက်မှာဓမ္မဝေစီလှုပ်ရှားမှုဘက်မှာဝါရဲနိုင်ငံရေးသမားကြီးဒီအဖြစ်နဲ့နောက်190ကျော်အထိသူနိုင်ငံရေးကိုကောင်းကောင်းမွန်မွန်ဝင်ပါပြီးလုပ်ခဲ့တဲ့ပုံကိုတယောက်လည်းဖြစ်ပါတယ်။နောက်တမိုင်းမှာလည်းဘိုးဘက်တဲကနေပြီးတော့တို့မှအဖြစ်ုံရောက်တဲကနေစပြီးဒီဘက်အဖြစ်သူစွန့်စွန့်တမန်လေးတော့လုပ်ခဲ့တာရှိပါတယ်။နောက်တိုင်းပြည်အတွက်လွတ်လပ်ရေးကိစ္စတွေမှာလည်းလွတ်လပ်ရေးမရခင်တည်းကပါဝင်ထုတ်ချခဲ့တဲ့ပုံကိုတယောက်ဖြစ်တဲ့အတွက်အခုလိုဆုံးမသွားတာတော့အန္တရာယ်ဝင်နေကြကောင်းပါတယ်လို့ပြောတင်ပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းမှုအဖွဲ့ဝင်ဦးညံဝင်းကလည်းအခုလိုပြောပါတယ်
ဆရာဆက်ပြန်ကြတော့ဟာကသက်လုံးနိုင်ငံရေးသမားအစ်စ်တန်ရရလို့တခြားဘာမှမလုပ်တိုင်းပြည်နိုင်ငံရေးကိုလည်းသူ့သွားတဲ့အထူးရတဲ့ပုံကိုသူ့မှုလို့ပြောကြပါတယ်
တခင်ချန်တွန်းရဲ့ဇာပနာကိုတော့ဒီကနေ့မှာပဲရေဝေးတုတ်တံမှာနေချင်းပြီးဆောင်ရွက်ခဲ့ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရစင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဒီကတင်ပြမှာကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်ပိုးကပတ်လမ်းကြောင်းအစီအစဉ်အရမြန်မာပြည်မှာရင်းနှီးမြှုပ်နှံမဲ့တရုတ်စီမံကိန်းဒီအကြောင်းကိုဥအောင်ခင်ကရေးသားတင်ပြထားတာဖြစ်ပါတယ
်။မြန်မာပြည်မှာအကောင့်ထဲပေါ်မဲ့ပိုးကပတ်လမ်းတွေအကြောင်းနယ်သာလန်အခြေစိုက် TNI Core Transnational Institute ကတရုတ်ဘာသာအထောက်အထားတွေကိုအခြေခံပြီးလွန်ခဲ့တဲ့နိုဝင်ဘာလကသုံးသပ်ထားပါတယ်။တရုတ်မြန်မာလျှက်စစ်တအားလိုက်အမြန်ရထားလိုက်ရေချောင်းကုန်းချောင်းဆေးယူပို့ဆောင်ရေးအထူးစီးပွားရေးဇုန်နဲ့စက်မှုဇုန်စတဲ့နယ်ပယ်လေးခုမှာအကောင့်ထည့်ဖော်ဖို့နိုင်ငံပိုင်တရုတ်ကုမ္ပဏီကြီးတွေနဲ့ယူနန်ပြည်နယ်အစိုးရဘုကြိုးမှန်းနေပုံကိုဖော်ပြပါတယ်။မြေဆုံဆဲစတင်တိစောက်ချိန်မှာမြမရေအားလျှက်စစ်ကိုတရုတ်ပြည်တင်ပို့ဖို့ရည်ရွယ်ခဲ့ပါတယ်။အခုတော့တရုတ်ပြည်မှာရက်စစ်တအားတွေပိုရှာနေလို့မြန်မာကဝေယူသုံးဆွဲရမယ့်အခြေအနေရောက်လာပါတယ်။တရုတ်ပြည်မှာရက်စစ်တအားထုတ်လုပ်မှုပိုရှာနေပြီးယူနန်နဲ့ဆူချွန်ပြည်နယ်တွေမှာအများဆုံးပိုလျှမ်းနေပါတယ်။ဗီယက်နမ်နဲ့လာအိုနိုင်ငံတွေဟာယူနန်ပြည်နယ်ကရက်စစ်တအားကိုဝေယူသုံးဆွဲနေပါတယ်။မြန်မာကလည်းတရုတ်တောင်ပိုင်းရက်စစ်တအားလိုင်း CSG China Southern Power Grid ကနေမေဂါဝတ်တထောင်ဝယ်ယူဖို့သဘောတူထားကြောင်းသိရပါတယ
်မြန်မာနိုင်ငံမြောင်းပိုင်းကနေဆက်မြို့တချို့ကို CSG ကုမ္ပဏီကလျှက်စစ်တံအားပေးနေတာကြားပြီးဖြစ်ပါတယ်ဒါပေမဲ့ပြည်တွင်းအထိလျှက်စစ်တံအားပေးပို့နိုင်ဖို့အတွက်ကီလိုဗုတ်900တည်ဆောင်နိုင်တဲ့လျှက်စစ်ကြိုးလိုင်းတွေကိုတည်ဆောက်ဖို့လိုပါတယ်ဒီနေရာမှာတရုတ်နိုင်ငံပိုင် CSG ကုမ္ပဏီဟာထင်ရှားပါတယ်အမှုတန်း3သိန်းနီးပါးရှိပြီးနှစ်စဉ်ဒေါ်လာ18,000ဝန်းငွေရှိတဲ့ကုမ္ပဏီကြီးဖြစ်ပါတယ်CSG ရဲ့ဝင်ငွေဟာမြန်မာနိုင်ငံရဲ့2018အသတင်းကုန်ထုတ်လုပ်မှုထက်ပိုများနေပါတယ်။မူဆယ်ဟိုပုံးလွိုက်ကော်နဲ့ပဲခူးတိုင်းကဖျားကြီးအထိလျှက်စစ်တအားလိုင်းတွေတိစောက်မဲ့သဘောရှိပါတယ်။မူဆယ်နဲ့ဗမော်ကိုဖျက်ဆီးတဲ့လျှက်စစ်ကြိုးလိုင်းစနစ်နှစ်ခုတိစောက်မဲ့အစီအစဉ်ဖြစ်ပါတယ်။အုံတော်နဘာနဲ့ဗမော်ကိုချိတ်ဆက်တဲ့လျှက်စစ်လိုင်းတွေဖြစ်ပါတယ
်။ယူနန်လျှက်စစ်လိုင်းနဲ့မြမအမျိုးသားလျှက်စစ်လိုင်းချိတ်ဆက်သွားရင်ယူနန်ကလျှက်စစ်ရန်ကုန်အထိရောက်သွားမှာဖြစ်ပါတယ်။ဒါပေမဲ့ပြည်ပကဒေသကိုဖြတ်ရတဲ့ကျိုးလိုင်းတွေဖြစ်လို့အမြင်တမ်းလျှက်စစ်တအားရမယ်လို့မပြောနိုင်ပါဘူး။ဘူကပလမ်းကြောင်းထဲမှာရွှေလီကြောက်ဖြူရထားလမ်းနဲ့ပါဝင်ပါတယ်။ဒေါ်လာသန်းတစ်သန်းကုန်ကျမဲ့စီမံကိန်းဖြစ်ပါတယ်။တရုတ်နိုင်ငံတရုတ်မီးထားကုမ္ပဏီကဥဆောင်တည်ဆောက်ရမယ်ရထားလမ်းဖြစ်ပါတယ်။အမှုတန်း3သိန်းနဲ့နိုင်ငံခြားမှာရထားလမ်းတွေတည်ဆောက်နေတဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်။စက်တင်ဘာလကတော့မူဆယ်မန္တလေးရထားလမ်းဆောက်ရေးကိုလုံခြုံရေးကြောင့်ရပ်ဆိုင်းလိုက်ကြောင်းမြန်မာဘက်ကကြေညာပါတယ်။ရွှေလီကြောက်ဖြူရထားလမ်းဟာစီးပွားရေးတွက်ချီမကိုက်ဘူးလို့မြင်ကြပါတယ
်။ယူနန်ကအကုန်ပစ္စည်းတွေဗမော်ကိုတည်ယူပြီးအီယာဝတီမြေကျောင်းကနေတဆင့်ရန်ကုန်အထိပို့ဆောင်မဲ့အစီအစဉ်ကိုတရုတ်မြန်မာကုန်းကြောင်းရေကြောင်းလမ်းလို့ခေါ်ပါတယ်။ဒီစီမံကိန်းကိုယူနန်အစိုးရဆက်ရွက်စရန်းဒီမှာဖော်ပြတာများပေမဲ့မြန်မာဘက်ကတိတ်စိတ်ဝင်စားပုံမရဘူးလို့ဆိုပါတယ်မြန်မာအစိုးရကအထူးစီးပွားရေးဇုန်ကိုပို့ပြီးစိတ်ဝင်စားနေပါတယ် စည်းကွက်စနစ်ကျင့်သုံးကြတဲ့ကတရုတ်ပြည်မှာတည်ဆောက်တဲ့အထူးစီးပွားရေးဆောင်ပေါင်း2500ကျော်ရှိပါတယ်မြန်မာနိုင်ငံမှာတော့အနည်းချင်းသာရှိပါတယ်ဂျပန်အကူအညီနဲ့တည်ဆောက်တဲ့သီလဝါဆောင်ကတော့လုပ်ငန်းစနေပါပြီတဝယ်ဆောင်ကတော့လာမယ်ကြာမယ်ဆိုတဲ့သဘောရှိနေပါသေးတယ်တရုတ်မြန်မာစီးပွားရေးဈေးညံမှာကြောက်ဖြူမြေကြီးနာကမ်ပိုက်တီမူဆယ်နဲ့ချင်းရွှေဟော်စတဲ့ဇုံ၅ခုထပ်တိုးတာမို့မြန်မာပြည်မှာအထူးစီးပွားရေးဆောင်ခုနှစ်ခုရှိတယ်လို့ပြောနိုင်မယ်ထင်ပါတယ
်ယူနန်ထိန်ချုံဘောင်ရှာဖေယုံနဲ့လန်ချန်းကနိုင်ငံပိုင်တရုတ်ကုမ္ပဏီတွေဟာမန္တလေးနဲ့မြေကြီးနာစက်မှုဇုံတွေအထိဝင်ရောက်ရင်းနှီးပြုံနှံနေကြပါတယ်နောက်ပြီးတရုတ်နယ်စပ်ကရွှေလီဝမ်ဒိန်ထိန်ချုံနဲ့လန်ချန်းမှာအထူးစီးပွားရေးဇုံတွေတည်ဆောက်နေပါတယ်စက်မှုဇုံတည်ဆောက်လို့ဒေသခံတွေနှိမ့်နာတာမို့ကချင်နဲ့ကရင်ပြည်နယ်မှာကန့်ကွက်ဆန္ဒပြကြပါတယ်ဘုကပ္ပလန်တဲ့ဟာတရုတ်အရင်းရှင်စနစ်မှာပိုလျာနေတာတွေကိုမြန်မာပြည်ထဲလွှင့်ဆောင်လာတဲ့သဘောမျိုးမဖြစ်ဖို့အရေးကြီးတယ်လို့ Transnational Institute ကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာအစိုးရခွင့်ပြုမှသာတရုတ်အရင်းအနှီးတွေဝင်ရောက်လာနိုင်တာကိုသတိပြုတင်ပါတယ်။ဒါကြောင့်မို့တရုတ်ဘုကပ္ပလန်ကျောင်းနဲ့ဆိုင်တဲ့စီမံကိန်းတွေကိုအသေးအချာစစ်ဆေးပြီးစောင့်ကြည့်ပြီးလေ့လာရပါလိမ့်မယ်။မြန်မာပြည်သားတွေအတွက်ကောင်းကျိုးမပေးနိုင်တဲ့စီမံကိန်းတွေကိုပေးချရပါလိမ့်မယ်မြစ်ဆုံဆယ်လူလက်ခံပြီးမှရက်ဆိုင်ဓာမျိုးဟာအမှုဖြစ်ပြီးရော်ကြီးပေးရမယ်ဂိမ်းရောက်လာနိုင်ပါတယ်တရုတ်နဲ့ပတ်သက်တဲ့စီမံကိန်းမှန်သမျှကိုလက်မှတ်မထိုးမီအနုစိတ်ခွဲခြားစိတ်ပြပြီးကောင်းကျိုးဆိုးပစ်ကိုပေါ်ပြသင့်တယ်လို့ဆိုပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ် -19 ကာလဈေးသွားကိုလက်လှရှားခြင်းကာကွယ်ရေးကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံရဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်သေဆုံးသူစာတိုးဆင့်စတိုးလာချိန်မှာအဓိကအိမ်မာနေချိန်အတွင်းဈေးသွားတာနဲ့ကိုယ်လက်လုံရှာတာတွေအတွက်စိုးရိမ်မှုတွေတိုးလာနေပါတယ်အခုလိုအချိန်မှာအကြောက်မလွန်ကြပဲခပ်ပော့ပော့လည်းမနေကလှုပ်ရှားရှိတာတွေကိုသတိဝိရိယနဲ့ဘယ်လိုစနစ်တကျကာကွယ်လှုပ်ဆောင်နိုင်ပါလဲဒီအကြောင်းအနုဇီဝဗိဒပညာရှင်စေတက္ကသိုလ်တည်းအနုဇီဝဗိဒဌာနအငြိမ်းစားဌာနမှုနဲ့လက်ရှိကုန်လူဆောင်ပါမောခဒေါက်တာဒေါ်ကြည်ကြည်သင်းကိုကျွန်တော်ဝင်းမြန်ကမေးမြန်းထားပါတယ်ကဲနုစီဝဗိဒပညာရှင်ပမောခဒေါက်တာဒေါ်ကြည်ကြည်သိန်းခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့အပတ်တုန်းကပါးစပ်နဲ့နှာခေါင်းစည်းဒီ max ပေါ့နော်လိုအပ်လာမှုကိုပြောပြီးမှဒီတစ်ပတ်တော့ဆရာမကြီးမြန်မာနိုင်ငံထဲမှာလည်းဒီ COVID-19 ကူးစက်မှုနဲ့သေဆုံးမှုနှုန်းကတဖြည်းဖြည်းနဲ့ပိုပိုတိုးလာတာမို့နောက်ရေးပါတဲ့ဒီ home stay ပေါ့နော်အိမ်မှာအဓိကနေရချိန်မှာမဖြစ်မနေဈေးသွားနေရတာနဲ့လိုအပ်ရင်ကျန်းမာရေးအတွက်ပန်းချန်သွားလမ်းလျှောက်အားကစားလုပ်တာတွေအတွက်အရေးပါတဲ့ကာကွယ်ရေးအကြောင်းကိုဆက်ပြောမှာပါဆရာမကြီး။အဲ့တော့ဒီနေရာမှာနောက်အရေးပါတဲ့ကာကွယ်နည်းတစ်ခုဖြစ်တဲ့ဒီ social distancing ပေါ့နော်။တူဦးနဲ့တူကြ၃ပေ၆ပေခွာနေဖို့ကတချို့ဈေးသွားရမှာခက်သလိုဖြစ်နေတာမို့ဘလို့လုပ်တင်တာကိုစပြီးတော့အကြံပေးပါလားဆရာမကြီး။၆ပေ
တော့မရဘူးပေါ့နော်။ဒီ supermarket ကြီးတွေပါတယ်ကြတော့လေဟိုသူအကွက်ကလေးတွေခြားထားလို့ရတယ် line ကလေးတွေပေါ့နော်။ဟိုအပတ်စံပေးတဲ့နေရာမှာဒီတန်းစီတဲ့ခါမှာသို့တော့ဒီလိုလူလူသွားနေကြောတာမန်ဈေးတဲ့သွားမယ်ဆိုတော့ဒီရဲ့ကြီးကြီးတို့ဘလို့မှတယောက်နဲ့တယောက်၆ပေအနည်းဆုံးရှိရမယ်ဆိုတာမဖြစ်နိုင်တဲ့အတွက်ဟိုအရေးကြီးတာ mask ပေါ့အခုဆိုရင်တော်တော်များများတည်သူတွေအသိရှိရတဲ့အတွက်တချို့ဈေးတွေမှာလေဈေးရောက်နဲ့ဟိုအမျိုးသမီးတွေအမျိုးသားတွေလည်းဟိုရှိတဲ့ဟာလေးနဲ့ mask လေးတွေလုပ်ပြီးတော့ဆက်ထားတာတွေ့ရတယ်လုံးလုံးစီတော့အဝတ်ကလေးနဲ့တော့အုပ်ထားရမယ်ဈေးရောက်နဲ့လူကလည်းအဝတ်နဲ့အုပ်ထားရမယ်သူနှာခေါင်းနဲ့ပါးစပ်နဲ့ကိုနောက်ရှိတဲ့အိမ်မှာလုပ်ရင်လုပ်မလုပ်ရင်လည်းစီထားပေါ့ဈေးသွားတဲ့လူကလည်း mask တက်ထားရမယ
်ဟုတ်ကဲ့ဆရာမအဲ့တော့ဈေးသွားတဲ့ခါမှာ mask တက်တာအပြင်ပေါ့နော်နောက်ထပ်ရောသတိပြုဆရာလေးတွေရှိအောင်မလားဆရာမ
ရှိတာပေါ့နော်ဘာလို့ဈေးထဲမှာဆိုတော့လေခင်းသီးသေးတဲ့ဒီဝေဒါစအသားငါးတွေဝေဒါစအခုခေတ်ကတော့အကုန်လုံးကကျွတ်ကျွတ်အိမ်နဲ့ထည့်ပေးပြီးတော့ကိုယ်ကျွတ်ကျွတ်အိမ်နဲ့အိမ်ပြန်ပြီးတော့အဲ့ဒီခင်းသီးသေးတဲ့ဒီအသားတွေငါးတွေအကုန်လုံးကိုထုတ်ပြီးတဲ့ခါမှာအဲ့ဒီကျွတ်ကျွတ်အိမ်တွေကိုဘယ်လိုပြစ်မလဲဆိုတာလည်းအရေးကြီးတယ်ပေါ့နော်အဲ့တော့ဒီကျွတ်ကျွတ်အိတ်ပေါ်မှာကောယောဂါပိုးရှိနိုင်သလားဆိုတော့လောလောဆယ်တော့ရှိနိုင်တယ်ရှိနိုင်တယ်ဆိုပေမဲ့အခုသိပ္ပံပညာရှင်တွေကပြပြီးပလတ်စတစ်ပေါ်မှာဘလောက်ကြာချာထိဒီကိုရိုနာဗိုင်းရပ်စ်အသက်ရှင်နိုင်တယ်လဲဆိုတော့ကြာလေတော့ကြာလေတော့တစ်ဖြည်းဖြည်းနဲ့တဝက်တဝက်တဝက်ကျိုးပြီးတော့ပျောက်သွားနိုင်တယ်သူသေသွားတယ်ပေါ့နော်ဆိုတော့အခုချက်ချင်းလက်ငင်းတော့ရှိရဲ့သို့တော့နည်းနည်းကြာလေကြာလေမှာဒီယောဂါပိုးကတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့သေသွားမယ်ကျွတ်ကျွတ်အိတ်တွေပါတယ်ကိုခဏထားလိုက်ထားလိုက်ပြီးတော့ဟိုပုံမကန်က ငံအောင်ပေါ့နော်တခြားလုပ်ရရှိတာလို့တခြားလက်တွေစီးပြီးတော့နောက်ကြာသွားပြီဆိုရင်တော့တခြားပြစ်လို့ရတယ်ပြီးတော့လက်စီးကောင်းကောင်းလက်စီးပေါ့နော
်ဟုတ်ကဲ့ဆရာမနောက်ထပ်ရောဈေးဝယ်တာနဲ့ပတ်သက်လို့တကယ်လို့ဒီစူပါမားကတ်တွေသွားလို့ရှင်ရောတွန်းလဲတွေပါနေနဲ
့အော်ဒီစူပါမားကတ်ကြတော့လေကိုခေတ်ကတော့များများဝယ်မယ်ဆိုရင်တွန်းလဲနဲ့အနေတော်လောက်ဝယ်မယ်ဆိုပလတ်စတစ်ချီနှောင်းလေးလည်းရှိတာပေါ့နော်အဆိုပါမကတီရတော့ပြောတာပေါ့လေရောက်လာတာနဲ့အပူချိန်တိုင်းနဲ့အကူအတည်းပြီးတဲ့အခါကျတော့သူတို့ sanitizer လက်ကိုထည့်ပေးတယ်နောက်သူတို့ပြောတာပေါ့နော်အဆိုပါမကကြီးကြီးတွေကသူတို့အိတ်တုံးလေးရဲ့လက်ကင်ကိုပိုးတက်ဆင်းနဲ့တုတ်ပါတယ်ဘာညာဆိုပေမဲ့လည်းပဲဈေးဝယ်လူကများတော့လေတယောက်ပြီးတယောက်ပြီးကင်သွားတာပါပဲဆိုတော့ကိုကဒါတော့ကင်ရမှာပဲတွန်းရမှာပဲချင်းနှောင်းလေးဆွဲရမှာပဲနောက်တော့ပတ်စံတွေလည်းပြီးတဲ့အခါမှာဟိုပတ်စံလည်းကင်အဲ့ဒါလည်းပြောရမှာပတ်စံစက်ကူပတ်စံတွေကလည်းလူတကာကင်ထားတယ်ဆိုတော့အဲ့ဒါဒီလေတိုင်ပြီးတော့ပေးရတာပဲဆိုတော့နောက်ပိုင်းကျတော့အရေးကြီးတာအင်ကန်ရောက်ရင်လက်ကောင်းကောင်းဆေးဖို့
ဟုတ်ကဲ့ဆရာမလက်မဆေးခင်အဓိကတော့ဖို့မျက်နှာအဓိကပြန်မဖို့မိဖို့ပါအ
ော်နောက်တစ်ခုကလက်ဆေးဟိုအရေးကြီးတဲ့အပြင်ကိုအဲ့ဒီမဆေးတက်သွားမယ်ပေါ့နော်မဆေးတက်သွားတာတမျိုးကောင်းတာကကိုယ်လက်နဲ့မျက်နှာမကင်ဘူးကိုယ်နည်းနည်းတတိပေးနေတယ်လို့ပဲအရေးကြီးတာကဒီယောဂကူတာကလက်ကသူများယောဂဘိုးစီရရသွားတဲ့ဟာဒီပစ္စည်းတွေကိုကင်ထားပြီးမှကိုယ်လက်ကမတက်တဲ့အခါမှာအဲ့ဒီမတက်တဲ့လက်နဲ့ဟိုလူတဘာဝပေါ့နော်မျက်နှာလေးဟိုနားရားလိုက်စပင်လေးကိုဖယ်လိုက်မျက်နှာကင်မိတဲ့ကဲမျက်စိပုတ်မိတဲ့ကဲအခုမျက်စိလေးသတိထားရတယ်ကိုရိုနာဗိုင်းရပ်စ်ဝင်ပေါက်ကပစံနဲ့နှာခေါင်းအပြင်ကိုမျက်စိလေးပါတယ်မျက်စိတွေပုတ်လိုက်တယ်သူတွေဝင်နိုင်တယ
်ဟုတ်ကဲ့အဲ့တော့အဓိကတော့ဈေးတွားတဲ့အချိန်မှာကိုယ်မျက်နှာအဓိကပြန်မပုတ်မိဘူးပေါ့နော် mask ကလည်းဒီနေရာမှာမထည့်မိအောင်ထောက်ကူတော့ပေးနိုင်တာပါဆရာမနော
်ဟုတ်ကဲ့မတက်တဲ့လက်နဲ့မျက်နှာမကင်မိဘူးမျက်စိတွေပဲမပုတ်မိဘူး
ဟုတ်ကဲ့ဆရာမ။နောက်အခုတို့အချိန်မှာဆရာမရဲ့အိမ်မှာပဲအဓိကအောင်းနေကြတဲ့ခါကျတော့တစုံတရာပေါ့နော်။စိတ်ဖိစီးမှုတွေဖြစ်နိုင်တယ်။အဲ့လိုနေထားမှာဆရာမဒီပန်းချံသွားပြီးတော့လမ်းလျှောက်တာမျိုးအားကစားလုပ်တာမျိုးကတော
့တချို့နိုင်ငံသားတွေမှာတော့လုံးဝ shut down ပေါ့။အိမ်မှာပဲနေရမယ်။ partial shutdown လောက်ပဲဟိုဈေးဝယ်လို့တော့ရတယ်။အပြင်သွားလို့တော့ရတယ်။အရေးကြီးဈေးဝယ်လို့ရတယ်။ဘာညာဆိုရင်တော့မနေ့ဒီချိုအန်ချိုင်နဲ့မာလီ jogging လို့လမ်းလျှောက်တာလို့ရှိတဲ့အချိန်မှာသွားလို့ရပါတယ်။သို့တော့တခုပဲရှိတာအစုလိုက်အပြုံလိုက်မသွားနဲ့တငယ်ချင်းနဲ့ဒါလက်တွဲပြီးသွားမယ်တူတူသွားကြမယ်။ဟိုအဲ့ဒါမျိုးတော့မလုပ်ခင်းနဲ့တယောက်တည်းပဲလမ်းလျှောက်ပါ။တယောက်တည်းပဲပြေးပါ။ဟိုကြိုင်လေအနည်းဆုံး6ပေတော့ကွာမယ်။နောက်တယောက်လမ်းလျှောက်လာတွေ့ရင်လည်းသူနဲ့တော့ခဝဲဝဲရှောင်ပေါ့နော်။6ပေလောက်တော့အနည်းဆုံးပေါ့
။ဟုတ်ကဲ့ဆရာမနောက်ထပ်ရောပန်းချံနဲ့ပတ်သက်လို
့အဲပန်းချံတွေသွားလေကျန်နိုင်တော့လေမတ်စတာပေါ့လေဒါပေမဲ့မတ်ကလည်းရှင်းရှင်းပြောရင်ကျတော့အသက်ရှူချက်တယ်အဲ့တော့မနေ့စောစောလူသူကင်းရှင်းတဲ့အချိန်သူများနေလဲခောက်ဝဲဝဲဆိုရင်တော့မတ်မတက်ဖဲနေတယ်ပြီးလို့တော့ရတယ်လမ်းလျှောက်လို့ရတယ်ဒါပေမဲ့တိတ်အကြာကြီးတော့လည်းမဟုတ်ပေါ့လူသူတိတ်များတဲ့အနေအထားကိုမသွားနဲ့ပေါ့အဓိကတော့လေကျန်နိုင်လေလက်ကောင်းရှိ
ဟုတ်ကဲ့ဆရာမဒီနေ့မှ hand sanitizer ကိုသုံးဖို့ရောလို့မလားဆရာမ
hand sanitizer တော့ဆက်ပြန်နေရေးမရှိတဲ့နေရာမှာသုံးဖို့တော့ကျွန်တော်တစ်ခါနေရာတိုင်းမှာကျင်းနဲ့ဆက်ပြားမရှိဘူးလေဆိုတော့အိမ်ဆန်းစနေကြယ်စလေးရောဆရာမဆိုလေအများအပတ်ဆိုင်အိမ်ထဲမှာအမြဲခဲဝါရဲ့အပလင်းသေးလေးပေါ့နော်လိုအပ်တဲ့အချိန်မှာကိုယ်ဆန်းစနေကြယ်နဲ့လှုပ်လိုက်တော့စိတ်ကစိတ်ချရတယ်ပေါ့
ဟုတ်ကဲ့ဆရာမနောက်ထပ်ရောပြောဖို့ရှိအောင်ဆရာမ
အခုဟာကလေကြည့်လိုက်မယ်ဆိုရင်နိုင်ငံခြားပြန်လာတဲ့လူလေပါတယ်လို့ local transmission ခေါ်တာပေါ့နော်တချင်ချင်းဥတာလေးရှိတယ်တချို့ကလေနိုင်ငံခြားပြန်လာတဲ့ရာဇဝင်လုံးဝမရှိဘဲနဲ့ယောဂပိုးတွေ့တာလေးရှိတယ်ဆိုတော့သတိဝရိယတော့ရှိရမယ်အများအသိကြီးလည်းမကြောက်ပါနဲ့ဒါပေမဲ့သိပြီးတော့လည်းမပေါ့ဆပါနဲ့နောက်ပြီးတော့လုံးတင်တာတွေလုတ်ပါအဲ့တော့အပြင်သွားပြီဆိုရင်ရှိတဲ့ mask မျိုးတက်ပါပြန်လာတဲ့အခါမှာနောက်တက်နိုင်တဲ့နေရာမှာလက်ဆေးပါနောက်တစ်ခုက social distancing ခေါ်တဲ့တယောက်နဲ့တယောက်အနည်းဆုံး6ပေတော့ရှိအောင်လို့နေပါဆိုအဓိကနေပါပဲနော်နောက်ပြီးတော့မှန်မှန်စားမယ်မှန်မှန်အိပ်မယ်ဒီကိုကြီးတန်ရှင်းရေးလုပ်မယ်ဆိုရင်တော့အချို့အချို့ကြောက်စီရတော့မလိုပါဘူးသို့တော့တတိဝရိယတော့အငဲရှိပါစေလို့
ဟုတ်ကဲ့ကျေးဇူးများရှင်ပါလေဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်စိတ်ကြီးရွာမှာ
လက်နက်ကြီးကြီးတရောက်ပေါက်ကွဲခဲ့လို့ရွာသား၈ဦးသေဆုံးပြီးလူပေါင်း၁၀ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ COVID-19 ကပ်ရောဂါကြုံတွေ့နေရချိန်မှာတိုင်းသားဒေသတွေမှာတိုက်ပွဲထိုးစစ်ဆင်မှုတွေကိုရပ်တန့်ပေးဖို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကနေထုတ်ပြန်တောင်းဆိုလိုက်တဲ့ဆိုတာနဲ့COVID-19 ရောဂါကူးစက်မှုဖြစ်ပွားနေတဲ့အချိန်မှာရှမ်းပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်ခံနေရတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်။တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်စိတ်ကျွာမှာဧပြီလ23ရက်နေ့နနက်ပိုင်းကလက်နက်ကြီးကြီးလေးလုံးကြားရောက်ပောက်ကွဲခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးတွေအပါအဝင်ကျေးရွာသား10ဦးသေဆုံးပြီးလူပေါင်း30ကျော်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အခုလိုလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်မောင်ထက်မြတ်ဦး၊မှတ်တန်းတန်းဆိုး၊မောင်နီထွန်းနဲ့လူလတ်ရှည်တို့မှပွဲချင်းပြီးသေဆုံးခဲ့ပြီးတချို့မှလည်းစစ်တွေစီးုံကိုယူဆောင်သွားစဉ်စစ်ဆေးရေးဂိတ်တွေမှာအချိန်အကြာကြီးစစ်ဆေးခံရတဲ့အတွက်လမ်းမှာသေဆုံးတာတွေရှိတယ်လို့လည်းကျေးရွာသားတွေကပြောပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေကိုကြောက်စိတ်ရွာနဲ့၃မိုင်ခန့်အကွာဂူဝဖရဲအနီးမှာရှိတဲ့အမှတ် 953 ညအစိုးရတိုင်ရင်းကပြစ်ခတ်ခဲ့တာဖြစ်တဲ့အတွက်အခုလိုထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။အဲ့ဒီဆွတ်ဆွဲချက်ကိုတပ်မတော်ဘက်ကညှဉ်းဆန်ထားပါတယ်။ဒဏ်ရာရသူအများစုကတော့အခုအခါပုံနာကျွန်းစေယုံမှာစေကုတမှုခံယူနေရပြီးတချို့မှလည်းစစ်တွေစေယုံမှာစေကုတမှုခံယူနေကြရပါတယ်။အလားတူအမ်းမြွနဲ့ဒလက်ကျေးရွာမှာလည်းဧပြီလ12ရက်နေ့ညနေပိုင်းကလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်မောင်ဆိုးဆိုးမှတေဆုံးပြီးတခြားကျေးရွာသားတုံးဦးမှလည်းဒဏ်ရာရရှိခဲ့ပါတယ်
။ကာယောဂါကြောင့်တကဘာလုံးစိုးရင်ထိတ်လန့်နေချိန်မှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲထိုးစစ်ဆင်မှုတွေကိုရပ်တန့်ပေးဖို့ WLB အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကနေထုတ်ပြန်ချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။ COVID-19 ကာယောဂါကြုံတွေ့နေချိန်မှာတိုင်းဒေသတွေမှာတိုက်ပွဲထိုးစစ်ဆင်မှုတွေမြင့်မားနေဆဲဖြစ်ပြီးတော့စစ်ပေးချံဥယျာဉ်တွေကလည်းများလာတဲ့အတွက်တမတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲထိုးစစ်ဆင်မှုတွေကိုရပ်တန့်ပေးဖို့ WLP ကအခုလ9ရက်နေ့မှာထုတ်ပြန်ချက်ထုတ်ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်။ကယောဂါပြင်တိုက်ပွဲတံမှာခံစားနေရတဲ့ပြည်တွင်းစစ်ရှောင်းတွေအနေနဲ့ရိခါသဆုံးတွေရသားပေါ်မှုမရှိရင်အစံငတ်ပြတ်တံကိုခံစားနိုင်ရတာကြောင့်အစိုးရအနေနဲ့တွားရောက်ကူညီထောက်ပံ့ဖို့လိုလားတဲ့အတွက်တောင်းဆိုတာဖြစ်တယ်လို့လည်း WFP ထွေထွေတွေးရင်မှုနှုံဆဲဆဲကပြောပါတယ်2019ခုနှစ်ကစပြီးတော့2020ခုနှစ်မလ23ရက်နေ့ထိကရင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာတိုက်ပွဲကြောင့်စစ်ဘေးရှောင်ဥယျာဉ်တသိန်း6000ကျော်ရှိလာတယ်လို့ WLB ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရှမ်းပြည်နယ်မှာ COVID-19 ရောဂါပိုးကူးစက်ခံရသူ3ဦးရှိပြီးဖြစ်ပါတယ်။ဧပြီလ15ရက်နေ့ကအစိုးရရဲ့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကနေမြန်မာနိုင်ငံမှာရောဂါပိုးကူးစက်ခံရသူ12ဦးထပ်မံကြေညာရမှာရှမ်းပြည်အရှိပိုင်းမိုင်းဖြတ်မြို့ကအသက်23နှစ်အရွယ်အမျိုးသား2ဦးလည်းရောဂါပိုးကူးစက်ခံရတယ်လို့ဆိုပါတယ်။သူဟာရန်ကုန်မြို့မှာဗာဒာရေးပွဲကိုတက်ပြီးပြန်လာတာဖြစ်ကြောင်းစင်ကာပူကနေပြန်လာတဲ့လူနာအမှတ်24နဲ့လည်းထိတွေ့မှုရှိခဲ့ဖူးကြောင်းဆိုပါတယ်။လက်ရှိမှာတော့လူနာကိုကျန်းတုံစီယုံကိုပို့ဆောင်ထားပြီးမန်းချမ်းမြို့မှာဈေးတွေလမ်းတွေပိတ်ထားပြီးတော့ဈေးဖြန်းမှုတွေလည်းလုပ်နေကြောင်းလူနာရဲ့မိသားစုဝင်တွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေကြောင်းမန်းဖြတ်ဒေတာခန် site tip ကပြောပါတယ်။ကြံလူနာနှစ်ဦးကတော့ကြောက်မဲမြို့ကထိုင်းပြန်တဦးနဲ့တောင်ကြီးမြို့ကအင်္ဂလန်ပြန်တဦးလိုပဲဖြစ်ပါတယ်။လက်ရှိရှမ်းပြည်မှာ COVID-19 တန်တရာလူနာ160ခန့်ရှိကြောင်းလည်းရှမ်းပြည်နယ်အစိုးရရဲ့စည်းရင်းအရသိရပါတယ်။
မဟာဒကြံရုံးပရက်ကာလတွင်မွန်ပြည်နယ်ကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူသန်းစားအိမ်တော်စု4000ကျော်ကိုစံစီစားပဲနဲ့ကျက်သွန်တိုက်ခါ9မျိုးထောက်ပံ့ခဲ့တယ်လို့မွန်ပြည်နယ်စိုးရယုံတာဝန်ရှိသူတူကပြောပါရယ်မွန်ပြည်နယ်တွင်ကအိမ်တော်စုတွေရဲ့ဆယ်ရာခိုင်နှုန်းလောက်ကိုအခြေခံလူသန်းစားဖြစ်နိုင်တဲ့အနေအထားကိုခန့်မှန်းထားတာဖြစ်ပြီးနိုင်ငံတော်ကထောက်ပံ့ပေးတာကြောင့်အခြေစရာကောက်ယူမှုအပိုင်းမှာမမှန်ကန်ကန်ဖြစ်ဖို့အဓိကကျတယ်လို့မုံပြင်းနယ်ဆွေရဖွဲ့ကလုံချုံရင်းနဲ့နယ်စပ်ရေးရဝန်ကြီးကဆိုပါတယ်မုံပြင်းနယ်မှာ COVID-19 ကူးစက်ခံရသူတဦးရှိပြီးတော့မော်လမြိုင်ဆေးရုံမှာဆေးကုသမှုခံယူနေရပါတယ
်မြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့အကြားစစ်ရေးပဋိပက္ခကြောင့်ဆက်တွယ်ရေးလမ်းကြောင်းများပြတ်တောက်ပြီးစစ်နယ်ရိတ်ခါများပြက်လက်နေတဲ့ချင်းပြင်းနယ်ပလက်ဝမြို့ခံပြည်သူတွေနဲ့စစ်ဘေးရှောင်တွေအတွက်ရိတ်ခါဆန်တွေပို့ဆောင်ဖို့စူးစမ်းခဲ့ပေမဲ့အဆင်ပြေမှုမရှိခဲ့ပါဘူး။ချင်းအရက်ဖက်အဖွဲ့အစည်းများချင်းလူငယ်များဦးဆောင်ပြီးရိတ်ခါဆန်နဲ့စားသုံးကုန်လူသုံးကုန်တွေကိုစမီးမျိုးအထိတွားရောက်ပို့ဆောင်နိုင်ခဲ့ကြပေမဲ့စမီးကနေပလက်ဝကိုဆက်လက်ပို့ဆောင်ရမှာနယ်မြေလုံခြုံမှုမရှိတာကြောင့်ကားသမားတွေ တွေမသွားရဲလို့အခက်ကြုံနေကြရတာလို့ချင်းပြည်နယ်စီပင်ဝန်ကြီးဟောင်းဆလိုင်းအိုက်ဆက်ခင်ကပြောပါရယ်အခုလက်ရှိစမီးမြို့မှာစစ်ဘေးရှောင်ပြည်သူ 3,000 နီးပါးခန့်ရှိနေပြီးပလဝမြို့ပေါ်မှာလည်း 3,000 ကျော်ရှိနေပါတယ်ခုတည်င်းလွားတွေကိုဆက်လက်တင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမှာတပ်မတော်ကလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့တအန်းလူမှုအသင်းဖွဲ့တွေကနေဧပြီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့အချိန်မှာအခွင့်ကောင်းယူပြီးတော့ကျူးလွန်နေတာလို့လဲဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကုန်းအင်ကနေတင်ဆက်ပေးပါမယ်။
COVID-19 ရောဂါဖြစ်ပွားမှုကိုခွေကောင်းယူပြီးရှမ်းပြည်နယ်ဒေသတွေမှာမြန်မာတပ်မတော်ကနေလူခွေချိုးဖောက်မှုကျူးလွန်နေတယ်လို့တန်မျိုးမီစီယုံ TWO ကပြောရေးစုခွင့်ရှိသူလူချီစငါးကပြောပါတယ
်။အတဘာလုံးမှာတုံးလို့ဆက်ချနေတဲ့ဒီ COVID-19 ဖြစ်နေတဲ့ကာလတော့မှဒီလိုမျိုးတပ်မတော်တွေကလူထုပေါ်မှာဥတီကြီးပြင်းထန်ထားပြီးတော့ဒီလိုမျိုးလူခွေချိုးဖောက်နေတဲ့ပုံစံမျိုးတွေကဆက်ရှိနေတယ်ကျူးလွန်ချိုးဖောက်နေတယ်တော်တော်များမီဒီယာတွေကလည်းတိတိဒီလူထုတွေကတိတိဒီ combi ကိုပဲအယုံဆိုင်နေတဲ့ခါကြတော့ဒီဘက်ကအယုံမဆိုင်နိုင်ဘူးမဆိုင်နိုင်တဲ့အချိန်မှာအခွင့်ကောင်းယူပြီးမှလုပ်တယ်လို့ပဲကျွန်တော်တို့ကယူဆတာပေါ့
ဒေတာတွင်လူခုရေးချိုးဖောက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတန်းချောင်းသားနဲ့လူငယ်များဖွဲ့ DS1U ကထွေထွေတွေးမှု real rain ကလည်း
ဒီကကျွန်တော်တို့ခုဖြစ်ခဲ့ထားတယ်တစ်ခုကတော့ဒီ moon နဲ့ဒီမတုံဘက်မှာတို့ဒီဥပ္ပခါကိုပေါ်သွားပြီးတော့ certificate ဟာတစ်ခုရဲ့ solution နောက်တစ်ခုကတော့အဲ့ဒီ electric ဒီ moon မှာတို့ထင်းထင်းခံရတဲ့ဒီရွာသားခုနကကိစ္စရဲ့ကျွန်တော်တို့ဆက်ပြထားတယ်နောက်တစ်ခုကတော့ဒီခုခံတက်မှာတို့ထင်းထင်းထားတဲ့ရွာသားတွေဦးရဲ့ပေါ့နော်အဲ့ဒီခုခံမှာတော့တို့လွတ်လိုက်တယ်ဒါပေမဲ့ဒီ moon မှာတော့အခုတစ်ခုမိသားစုနဲ့လည်းတွေ့ကြုံရှိဘူးဆိုလို့ရှိရင်သူတို့ကစစ်ဆေးတယ်ဒီပြည်မယ်ဆိုင်တဲ့အလိုအခုစီးတယ်သူတို့ကဘယ်မှာပြေးမတွေ့ဘူးဆိုတဲ့ဟာပေါ့နော
် COVID-19 ဖြစ်ပွားမှုကိုကာကွယ်တားဆီးရေးအစိုးရတာဝန်ရှိသူတွေကအတုံခွန်ဆိုင်လှုပ်ဆောင်နေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့လူခွေချိုးဖောက်မှုတွေကိုလည်းမျက်ခြေမပြစောင့်ကြည့်ပေးဖို့နဲ့ဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေကိုတရားမျှသမှုရရှိတဲ့အသည့်ကူညီဆောင်ရွက်ပေးဖို့တန်းရဖတ်ဖွဲ့စည်းတွေကတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ကမ္ဘာတဝန်း COVID-19 ခေါ်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်နေမှုကိုစုပေါင်းကာကွယ်ထိန်းချုပ်နိုင်ဖို့အတွက်တိုက်ပွဲတွေရပ်ထားဖို့နိုင်ငံတကာကလည်းပြောဆိုတိုက်တွန်းနေချိန်မှာရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်မှာတော့ယောဂကာကွယ်ရေးပညာပေးတဲ့ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA စစ်တပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်။ဧပြီလ12ရက်နေ့မွန်လွဲပိုင်းကရှမ်းပြည်တောင်ပိုင်းလင်းခီခရိုင်မိုင်းပန်မြို့တောင်ဖက်25မိုင်အကွာမှာအစိုးရတပ်မတော်စကခဆက်ခွန်လက်အောက်ခံချင်းမြန်တပ်ရင်းအမှတ်153နဲ့ RCSS SSA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ RCSS SSA ရဲ့စစ်တပ်ဖွဲ့ကနေ COVID-19 ကာကွယ်ရေးကွင်းစင်ပညာပေးနေတဲ့အချိန်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောခွင့်ရဒုတိယဗိုလ်မှူးကြီးဦးမခွေးကရှမ်းပါသားနဲ့အခုလိုပြောပါတယ်။
ကျွန်တော်စစ်တပ်ဖွဲ့တွေကြီးလက်ပဲကွင်းစင်စစ်ဆေးပေးနေချင်းအစိုးရတပ်မတော်ကအတိပေးအကြောင်းကြားတာတွေမရှိပဲအင်အားနဲ့ဝင်လာတော့တိုက်ပွဲတွေဖြစ်ပွားရပါတယ်လူထုကြမ်းမာရေးကိုအလေးထားရင်ဒီလိုမဖြစ်တင်ပါဘူးကျွန်တော်တို့ကိုတန်တရားဖြစ်တယ်ဆိုရင်လည်းကျွန်တော်တို့နဲ့လိုက်တွားလို့လည်းရတာပဲ
COVID-19 တိုက်ဖြတ်နေတဲ့ SCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့တိုက်ပွဲဖြစ်ပွားတဲ့ဆိုတဲ့ကိစ္စအခုချိန်မှာလုံးဝမဖြစ်တဲ့ကြောင်း NCA လက်မှတ်မရေးထိုးရသေးတဲ့တခြားအဖွဲ့တွေအတွက်နမူနာကောင်းမဟုတ်ကြောင်းမိုင်းပန်မြို့နယ်ကြားဖြူပါတီ SNDP ရဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်နှောင်းကအခုလိုပြောပါတယ်
COVID-19 အချိန်မှာဘာတူမဆိုကျွန်တော်တို့ပြည်တွင်းတဲ့ဖွဲ့စည်းမဆိုတော့နော်ကျွန်တော် NCA လက်မှတ်ထိုးထားတဲ့ဖွဲ့စည်းပြည်ဟို NCA မထိုးထားတဲ့ဖွဲ့စည်းရှိနေပြီပေါ့နော်ဒီအချိန်မှာကျွန်တော်နိုင်ငံအတွက်တစ်ဖက်တစ်လားနေကူညီနိုင်တဲ့ဘာတူမဆိုပေါ့နော်အဲ့ဒါကိုလက်ခံကြိုဆိုပြည်နယ်တွေကျွန်တော်မြင်တယ်ဒီလိုမျိုးလုပ်လိုက်ခြင်းအပြင် NCA လက်မှတ်ထိုးထားတဲ့ပုံမှာပြိုပြဲဖြစ်သွားနိုင်တယ်နောက်ဆက်NCA ထိုးမဲ့အဖွဲ့အစည်းတွေဆိုလည်းကြံတင်စားသင့်တယ်ဆိုတော့ကျွန်တော်ထင်တာပေါ့နော
်ဒီ COVID-19 ဖြစ်ပွားနေချိန်မှာအခွင့်ကောင်းယူပြီးတပ်မတော်ကကွယ်ရေးဦးစီးချုပ်ပွဲချုပ်မှုကြီးမင်းအွန်လိုင်းအနေနဲ့ကိုရိုင်းကင်တွယ်ဖြေရှင်းပင်းရင်တည်ထောင်စုရဲ့ငြိမ်းချမ်းရေးအတွက်အထူးကောင်းမွန်မယ်လို့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်မှာအစဉ်တစိုက်ပါဝင်ခဲ့တဲ့တည်ထောင်စု Institute Director ဦးခွန်ဆိုင်ကအခုလိုပြောပါတယ
်ဒီကိစ္စကိုတော့တချုံကြီးကချုံကြီးကဒီလိုမျိုးမဖြစ်ဘူး
တာစီပြနိုင်စိတ်ကောင်းတယ်ကျွန်တော်တို့ဒီအချိန်ဟာကမ္ဘာတော်ကဥထောင်ပြီးတော့မှဒီကိုဗစ်ဆက်ကူကိစ္စကိုလူထုနဲ့ပူးပေါင်းတယ်အဖွဲ့အစည်းနဲ့ပူးပေါင်းတယ် EOO အဖွဲ့တွေနဲ့ပူးပေါင်းမလုပ်နိုင်ဘူးဆိုရှင်ဒီကိုဗစ်ဆက်ကူကိုလည်းအောင်းယုံနေမကဘူးဒီတော့ဒီလေညင်းခံရေးကိုရရှိမှာဖြစ်တယ်လို့ပြောတယ်
လက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မြန်ရောဂါကြောင့်ရောဂါကူးစက်ခံရသူ90ကျော်ရှိနေပြီးရှမ်းပြည်နယ်မှာဆိုရင်3ဦးကူးစက်ခံထားရကြောင်းအစိုးရရဲ့အကစားနဲ့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်ရခိုင်ပြည်နယ်ပုံနာကျွမြို့နယ်ကြောက်စိတ်ကျေးရွာမှာလက်နက်ကြီးကြီးလေးလုံးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား10ဦးသေဆုံးပြီးလူပေါင်း30ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ COVID-19 ကပ်ရောဂါကြုံတွေ့နေရတဲ့အချိန်မှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲထိုးစစ်ဆင်မှုကိုရပ်တန့်ပေးဖို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကနေကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
April 16ရက်ကြာသာရီနေ့တကြံအတက်နေ့အတွက် VOA မြန်မာပိုင်းကထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမျက်မွန်ကတလှည့်ပြောပြပါအောင်မယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံချို့မှာကျောင်းတွေပြန်ဖွင့်ဖို့အစီအစဉ်တွေလုပ်ခဲ့ပြီးတဲ့နောက်ဂျာမနီနိုင်ငံမှာကျောင်းတချို့ကိုမေလ4ရက်နေ့မှာတပ်ဖွင့်ခွင့်ပြုဖို့ဝန်ကြီးချုပ်အင်္ဂလာမာကယ်ကစီစဉ်နေပါတယ်။ဈေးဆိုင်တချို့လည်းရှေ့သတင်းပတ်ပြန်ဖွင့်နိုင်မယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံစီးပွားရေးကိုပြန်ဆနိုင်ဖို့တိုက်တိုက်တွန်းတွန်းပြောနေပါတယ်။စီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးလမ်းညွှန်ချက်သစ်တွေဒီကနေ့ကြာသာရီနေ့မှာထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။ဂျမ်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ကန့်သတ်ချက်တွေကိုမေလဇန်ပိုင်းဖယ်ရှားမယ်ဆိုရင်သိပ်ဆောလွန်းတယ်လို့ပြောနေကြပါတယ်။ကနေဒါနိုင်ငံမှာတော့ယောဂထိန်းချုပ်နိုင်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တွေရှေ့လျှော့ပေးဖို့အသင့်မဖြစ်သေးဘူးလို့ဝန်ကြီးချုပ် Justin Trudeau ကပြောကြားခဲ့ပြီးကနေဒါလူမျိုးတွေအနေနဲ့သတင်းပတ်ပိုင်းလောက်တီးခံဆောင်ပေးကြဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်အစိုးရအကြီးအကဲယာရုနေရာတွေအတွက်သမ္မတရွေးချယ်ထားသူတွေကိုလွှတ်တော်အမတ်တွေကအတိမပြုသေးတာကြောင့်လွှတ်တော်ကိုဆိုင်းထားမယ်လို့သမ္မတ Trump ကချိန်ချောင်းနေပါတယ်။လွှတ်တော်အတိမပြုသေးသူတွေထဲမှာ VOA သတင်းဌာနကိုကြီးကြပ်ရမယ်သူလည်းပါဝင်ပါတယ်။အမေရိကန်ဖွဲ့စည်းပုံပြဋ္ဌာန်းချက်အမှတ်1မှာထူးခြားတဲ့အခြေအနေမျိုးဆိုရင်လွတ်တော်တရားထဲကိုဖြစ်စေနှစ်ရံလုံးကိုဖြစ်စေသမ္မတကဆိုင်းထားခွင့်ရှိတယ်ဆိုတာရည်ညွှန်းပြီးတော့သူ့မှာလုပ်ပိုင်ခွင့်ခိုင်ခိုင်မာမာရှိတယ်လို့ပုတ်ထုံးနေတုန်းကသမ္မတ Trump ကပြောကြားခဲ့ပါတယ်။အရင် Broadcasting Board of Governors လို့ခေါ်ခဲ့ပြီးတော့တီးခြားလွတ်လပ်တဲ့ US Agency for Global Media ကိုကြီးကြပ်ဖို့အတွက်မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Peck ကိုသမ္မတ Trump ကရွေးချယ်ထားပါတယ်။VOA သတင်းဌာနဟာ US Agency for Global Media အောက်ကသတင်းဌာနတစ်ခုဖြစ်ပါတယ်။ရွှေဈေးခုနှစ်နှစ်အတွင်းအမြင့်ဆုံးတက်နေတဲ့ထိုင်းနိုင်ငံကရွှေဆိုင်တွေရှိမှရွှေရောင်းဖို့ဒီကနေ့လဲတန်းစီစောင်းရတဲ့အထီးဖြစ်ခဲ့ကြပါတယ်။အင်္ဂါနေ့တုန်းကရွှေဈေးတအောင်စကိုဒေါ်လာ1,930ကျော်အထိတက်ခဲ့ပြီးတဲ့နောက်အခုလိုမျိုးထိုင်းလူမျိုးတွေအလူရက်ရွှေတွေထုတ်ရောင်းနေကြတာပါ။ရွှေရောင်းသူတွေများနေတာကြောင့်ပြန်ဝယ်ဖို့ငွေနည်းလာနေပြီလို့ဆိုင်ရှင်တွေကပြောနေကြပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဗုဒ္ဓနေ့တုန်းကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာလက်ရှိအာဏာရအစိုးရကပြက်ပြက်တားတားအနိုင်ရခဲ့ပါတယ်။သမ္မတမွန်ဂျေအင်းအစိုးရရဲ့ COVID-19 ကပ်ရောဂါကင်တွယ်ပုံအပေါ်ပြည်သူအများထောက်ခံတယ်လို့မြင်နိုင်ပါတယ်။သူရဲ့လက်ဝဲရင်း Democratic Party နဲ့မိတ်ဖက်ပါတီတို့ကအမတ်နေရာ300ရှိတဲ့လွှတ်တော်မှာအမတ်နေရာ180နဲ့အပြတ်အသတ်အနိုင်ရခဲ့ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအတန်လွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။တချံကာလနှစ်တကူချိန်မှာတောတာရှင်တွေကိုကျမ်းမှာစိတ်ချမ်းသာကြပါစေရှင်။ကျမဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.